Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ24ရက်ပုတ်ထူးနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တိုကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မနန်းလောက်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်ကတော့ဇောင်းမလိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံမှာဂျော်ဒန်တက်လေယာဉ်ကိုအစ္စလာမ်စစ်တေကြော်တွေကပစ်ချလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်ကိုလုတ်ကြမဲ့အကြောင်းရဲကူထားတဲ့ဟာတာကားကိုအကန့်အသတ်နဲ့ပြသဖို့ဆိုနီရုပ်ရှင်ကုမ္ပဏီကဆုံးဖြတ်လိုက်ပါတယ်။လက်ပတော့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်ဆွေးရင်ပူပန်ကြောင်းနဲ့မြန်မာပြည်မှာရှိနေတဲ့တရုတ်ကုမ္ပဏီတွေအနေနဲ့တာဝန်တိတိလှုပ်ဆောင်ကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အမှတ်ခင်ဖြူထွေးနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ UNA ခေါ်ညှဉ်းညွတ်တော်တိုင်းရင်းသားလူမျိုးမမမဟာမိတ်အဖွဲ့ရဲ့ပထမဆုံးညီလာခံကျင်းပတဲ့သတင်းကိုကြားရမှာပါ။
အခုစမှတ်လိုက်တဲ့သဘောတူချက်ကူချက်တွေကအချက်တွေပေါ့အကောင့်တွေပေါ်ရနေတဲ့နိုင်ငံရေးဆွေးနွေးပွဲတွေ
အကျိုးနိုင်ငံရေးဆွေးနွေးပွဲတွေ UNA ကကျင်းပဖို့သဘောတူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီး UNA ရဲ့အတွင်ရေးမှူးအဖွဲ့ထဲမှပါဝင်တဲ့ SNLD အထွေထွေအတွင်ရေးမှူးဦးဆိုင်ညွန့်လွင်ပြောသွားတာပါ။ဒီနောက်မှာတော့လက်ပရောင်းနောင်ဆန္ဒပြမှုနဲ့ပတ်သက်လို့မြန်မာဝမ်ပေါင်ကုမ္ပဏီကိုမင်းမြန်တင်ပြထားတဲ့သတင်းနဲ့နိုင်ငံတကာသတင်းတပုတ်မှာတော့ American သမ္မတ Barack Obama ကဂျန်နဲ့တက်တန်နဲ့နဲ့အတွင်သမိုင်းအမွေကိုဘယ်လိုခြံရင်မလဲဆိုတဲ့သတင်းဆောင်မတွေနဲ့အတူ Christmas တခြင်းနဲ့လက်ဆောင်နဲ့လည်းနောက်ပိုင်းမှာတင်ပြပေးသွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ပုတ်ထူးနဲ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံကသတင်းတွေကိုကုစော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကကြေညာပေးပါအောင်ရှင
် IS Islam စစ်သည်ကြော်ရဲပေါ်ပြုတ်လုံနေတဲ့စစ်စင်ရေးအတွင်းစီးရီးယားနိုင်ငံမြောက်ပိုင်းမှာဂျော်ဒန်တိုက်လေယာဉ်ပြတ်ကျသွားခဲ့ပြီးတဲ့နောက် Islam စစ်သည်ကြော်ရဲကသူတို့ရဲ့လေယာဉ်မှုတူးကိုဖမ်းဆီးလိုက်တယ်လို့ဂျော်ဒန်နိုင်ငံကပြောပါတယ်။အဲ့ဒီလေယာဉ်မှုရဲ့အသက်ဘေးအန္တရာယ်လုံခြုံရေးအတွက် Islam စစ်သည်ကြော်ရဲမှာတာဝန်ရှိကြောင်းဂျော်ဒန်စစ်တပ်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီလေယာဉ်ဟာရခါမြို့အနီးမှာပြတ်ကျသွားခဲ့ခြင်းဖြစ်ကြောင်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ပြောပါတယ်။အဲ့ဒီမြို့ဟာစီးရီးယားနိုင်ငံအရှေ့ပိုင်းနဲ့အီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုအခုနှစ်အစောပိုင်းကတင်ပိုက်လိုက်တဲ့စစ်သွေးကြွတွေချေကုပ်ယူထားတဲ့မြို့လည်းဖြစ်ပါတယ်။ပြတ်ကျသွားတဲ့လေယာဉ်ကလေယာဉ်မှုဟာအာရဗ်လူမျိုးဖြစ်နေကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောကြားပြီးလေယာဉ်မှုကိုဖမ်းထားတဲ့ပုံတွေကိုလည်းစစ်သွေးကြွတွေဘက်ကထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခတ်မှုအတွင်းဂျော်ဒန်ဘာရိန်Saudi Arabia နဲ့ UAE နိုင်ငံတွေပါဝင်နေတာဖြစ်ပါတယ်။လေယာဉ်ပြတ်ကျမှုနဲ့ပတ်သက်ပြီးညွန်ပေါင်းတပ်ဖွဲ့တွေဘက်ကတစုံတရာသတင်းထုတ်ပြန်ခြင်းမရှိပါဘူး။ Islam စစ်သွေးကြွတွေအပေါ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကစက်တင်ဘာနောက်ပိုင်းကစလို့လေကြောင်းတိုက်ခတ်မှုပေါင်း950လောက်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာအစံဖက်သမားတွေရဲ့လှုပ်ရှားမှုတွေပိုတိုးလာနေတယ်လို့ဝန်ကြီးချုပ်တိုနီအဘော့ကပြောဆိုခဲ့ပြီးနောက်တနေ့မှာပဲအစံဖက်မှုတိုက်ဖျက်ရေးလှုပ်ရှားမှုတစ်ခုအဖြစ်နဲ့လူနှစ်ယောက်ကိုဖမ်းဆီးရေးယူလိုက်ပါတယ်။အသက်20အရွယ်ဆူလီမန်ခါလစ်ကိုအစံဖက်တိုက်ခိုက်နိုင်အောင်စီစဉ်နေတဲ့အထောက်အထားတွေလက်ဝဲတွေ့ရှိမှုနဲ့ရေးယူလိုက်တယ်လို့နောက်ထပ်အသက်21နှစ်အရွယ်နာမည်ထုတ်ဖော်ပြောဆိုမထားသူတူကတော့ရဲအမိန့်ကိုမနာခံမှုနဲ့တရားစွဲခဲ့တာပါ။စက်တင်ဘာလတုန်းကဆီနီနဲ့ဘရစ်စ်ဘိန်းမျိုးတွေမှာအာဏာပိုင်တွေစီးနှင်နှိမ်နှင်းမှုတွေနဲ့ဆက်နွယ်ပြီးနောက်ဆက်တွဲအဖြစ်သူတို့နှစ်ဦးကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။လုံခြုံရေးအာဏာပိုင်တွေရဲ့စီးနှင်မှုတွေမှာဖမ်းဆီးခဲ့သူစုစုပေါင်း21ဦးကိုတော့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတာပါ။အခုနောက်ဆုံးဖမ်းဆီးလိုက်တဲ့ခါလစ်ထန်ကရရှိတဲ့အထောက်အထားတွေမှာတော့ဆီနီမျိုးကဆွေရပိုင်နေရာတွေကိုပြစ်မှတ်ထားတာအနေချင်းသာတွေ့ရတယ်လို့တိုက်ခိုက်ဖို့အချိန်တိတိကျကျသတ်မှတ်ထားတာမရှိဘူးလို့လည်းဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောပါတယ်။အသေးစိတ်ကိုမပြောနိုင်ပေမဲ့တိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတာလုံလောက်တဲ့အချက်လက်တွေတွေ့ရတဲ့အတွက်လည်းအရေးယူခဲ့တာဖြစ်တယ်လို့ပြောပါတယ်ရှင်။
မြောက်ကိုရီးယားကောင်စားကင်ဂျုံအုန်ကိုလုတ်ကြမဲ့အကြောင်းဇလန်းစင်ထားတဲ့ဟာတာရုပ်ရှင်ကားကိုအခြေတင်ဖြစ်စရာတွေနဲ့ဂျုံခဲ့ရပြီးတဲ့နောက်အကန့်အသတ်နဲ့ပြသဖို့ဆိုနီရုပ်ရှင်ကုမ္ပဏီကဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်သမ္မတဘာရက်အိုဘားမားကကြိုဆိုလိုက်ပါတယ်။ The interview ရုပ်ရှင်ကားကိုယုတ်တင်ပြသမယ်ဆိုရင်ထိခိုက်နှစ်နာအောင်လုပ်မယ်ဆိုပြီးချင်းချောက်ခဲ့တဲ့ hackers တွေကဆိုနီကုမ္ပဏီရဲ့ internet snippet ကိုဖောက်ထွင်းခဲ့ပြီးတဲ့နောက်အစောပိုင်းမှာမပြဖို့ကုမ္ပဏီကကြေညာခဲ့တာပါ။ဒါပေမဲ့လည်းမနေ့ပြန် Christmas နေ့ကျရင်ယုံတချို့မှာပြသဖို့ Sony Company ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ American သမ္မတအင်ဗျူတော်ပြောခွင့်ရ Eric Schultz ကတော့ Sony ရဲ့ဆုံးဖြတ်ချက်အပေါ်သမ္မတ Obama ကကြိုဆိုကြောင်းနဲ့ရုပ်ရှင်နဲ့ပတ်သက်လို့လူတွေကိုယ်တိုင်ဆုံးဖြတ်ခွင့်ရအောင်လုပ်ခဲ့တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းပြောဆိုတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစောပိုင်းကတော့အာနာရှင်တွေက America မှာစင်စါဖြတ်တောက်လာမဲ့အန်ဒီယေမျိုးပေါ်ပေါက်လာနေတဲ့အတွက် Sony Company ကယုံတင်မပြသဖို့ဆုံးဖြတ်တာဟာမှားတယ်လို့သမ္မတ Obama ကပြောဆိုထားတာဖြစ်ပါတယ်။
စကိုင်းတိုင်းမုံရခဲမှာရှိတဲ့လက်ပောင်းတောင်ကျင်းနီစီမံကိန်းမှာဆန္ဒပြနေသူတွေကိုနှိမ်နင်းတဲ့နေရာမှာလူသေးပြောက်ရှိခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့ပြည်ပရောက်တရုတ်ကုမ္ပဏီတွေအနေနဲ့တာဝန်တိတိဆောင်ရွက်ကြဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ ၎င်းတော့ကျင်းနီစီမံကိန်းမှလုတ်ကင်နေကြတဲ့တရုတ်နိုင်ငံဝမ်ပေါကုမ္ပဏီကဒေသခံတွေထံကနေသိမ်းယူထားတဲ့နေမီတွေမှာဒီခြံစည်းရိုးတွေခတ်ရာကနေတင်းမာမှုတွေပေါ်ပေါက်ခဲ့ပြီးတော့တနင်္လာနေ့တုန်းကလူတဦးတနက်ထိမှသေဆုံးခဲ့တဲ့အထိဖြစ်ခဲ့ရတာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နဲ့မြန်မာတို့ဟာယင်းနီးတဲ့မိတ်ဆွေတွေအဖြစ်နှစ်နိုင်ငံအကျိုးစီးပွားတွေရှိကြပေမဲ့ပြည်ပမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့ဥပဒေတွေလုံထုံလုံနည်းတွေကိုလိုက်နာဖို့နောက်လူမှုအသိုင်းအဝိုင်းတွေတာဝန်သိဖို့နဲ့ပတ်ဝန်းကျင်မထိခိုက်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။လက်ဗရောင်းတောက်ချင်းနီစီမံကိန်းမှာပြပခတွေဖြစ်ပွားတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့လူခွင့်လှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်ပူပန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတွေဖြစ်ခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းထားပါတယ်။လူတို့ရဲ့အနာဘန်တွေကိုကနေပြီးတော့နှိမ်နင်းတဲ့နေရာမှာသေဆုံးသူတောင်သူဒေါခင်ဝင်းရဲ့အလောင်းကိုတော့ဒီကနေ့ပဲဆလင်းကြီးစစ်ရုံမှာရင်ခွဲစစ်ဆေးမှုတွေလုပ်ခဲ့ပြီးတနတ်တရားကြောင့်သေဆုံးခဲ့တာဖြစ်ကြောင်းလည်းအတည်ပြုခဲ့ပါတယ်ရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါ။အမေရိကန်နိုင်ငံမစ်ဇူရီပြည်နယ်အတွင်းလက်နက်ကင်လူမဲတအုပ်ကိုပို့ထုံးနှင့်အစောပိုင်းကပြစ်တက်လိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ St. Louis မြို့စင်ဂျေဖုံးမှာရှိတဲ့ Buckley အရက်ကတပ်စစ်တိုင်းမှာပုံမှန်စစ်ဆေးမှုပြုလုပ်စဉ်အမျိုးသားနှုတ်နဲ့မမျှော်လင့်မဲတွေ့ဆုံလိုက်ရတဲ့တွေ့ဆုံရခြင်းဖြစ်ကြောင်းရဲတပ်ဖွဲ့ကရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်။အဲ့ဒီနှုတ်တွေကတအုပ်ကရဲအရာရှိကိုတနက်နဲ့ချိန်ရွယ်တဲ့အတွက်ရဲဘက်ကပြန်ပစ်ဖို့ဖြစ်သွားရတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်။ဒုတိယအမျိုးသားကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါရယ်။အခင်းပစ်တဲ့နေရာကိုဒါဇင်နဲ့ချီတဲ့သူတွေရောက်လာပြီးရဲတွေနဲ့ထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါရယ်။လူအုပ်ထဲကိုပောက်ကွဲစေတဲ့အရာနှစ်ခုပြစ်ထည့်လိုက်တာမှာအ ਨੇ စုံတစ်ခုကတော့ပောက်ကွဲသွားတယ်လို့ဆိုပါတယ်။သေဆုံးသွားသူဟာအန်တိုနီယိုမာတင်ဖြစ်ကြောင်း St. Louis Post Dispatch သတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့အန်တိုနီယိုမာတင်ရဲ့အမေဆိုသူအမျိုးသမီးရဲ့အပြောအရကတော့မာတင်ရဲ့ရီးစားကပြောတာနဲ့ရဲတပ်ဖွဲ့ကပြောတာတွေမှာကွဲပြားမှုတွေရှိနေတယ်လို့ဆိုပါတယ်။ Buckley အရဟာအသက်18နှစ်အရွယ်လက်နက်မဲ့လူမဲဆယ်ကျော်သက် Michael Brown အသက်ခံရတဲ့ Ferguson မြို့နဲ့ထိစပ်နေတဲ့အရာလည်းဖြစ်ပါတယ်။
ယူရိုးနိုင်ငံဘက်တက်မျိုးတော်အနီးမှာအသေးခံဘုံခွဲသူတို့ကအစိုးရကိုထောက်ခံတဲ့ဆူနီလက်နက်ကိုင်တပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တာမှာလူ22ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့ယူရိုးအစိုးရအရာရှိတွေကပြောပါရယ်။ဘက်တက်မျိုးကနေ28မိုင်အကွာလောက်မှာရှိတဲ့မယ်ဒန်မျိုးမှာဗုဒ္ဓဟူးနေ့အစောပိုင်းကတိုက်တက်ခိုက်မှုဖြစ်တာပါ။သေဆုံးသူများစုဟာလာစာထုတ်ဖို့စူးရင်းစောင့်နေကြတဲ့အစိုးရကိုထောက်ခံသူလက်နက်ကိုင်ဖွဲ့ဝင်တွေဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါရယ်။သေဆုံးသူတွေထဲမှာအီရတ်စစ်သားတို့လည်းပါဝင်ခဲ့ပြီးတော့တခြားလူပေါင်း55ယောက်ထက်မနည်းလဲဒဏ်ရာတွေရခဲ့ကြတာပါ။လနက်ကိုင်ပြည်သူစစ်တပ်ဖွဲ့ဝင်တွေဟာဆာဝါလို့ခေါ်တဲ့ဆူနီအစ္စလာမစ်အစိုးရအဖွဲ့ IS ကိုစန့်ကျင်ပြီးတော့ဒီအီရတ်မှာအယ်ခိုင်ဒါတွေကိုတိုက်ခိုက်နေတဲ့အမေရိကန်တပ်ဖွဲ့တွေကိုကူညီပေးနေတဲ့အဖွဲ့ပဲဖြစ်ပါရဲ့ရှင
်။ယူကရိန်းအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့ခွဲထွက်ရေးတိုက်ပွဲတွေအဆုံးသတ်ရေးအတွက်ရည်ရွယ်ပြီးအစိုးရနဲ့ရုရှားလိုလာတဲ့တပုံအဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုအသစ်တွေထပ်မံပြုလုပ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ဘလာရပ်စ်မှာပြုလုပ်မဲ့တွေ့ဆုံဆွေးနွေးမှုအတွင်းယူကရိန်းအစိုးရတပုံအဖွဲ့တွေပြင်ရုရှားနဲ့ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တို့ပါဝင်ကြမှာဖြစ်ပါတယ်။ OSCE အဖွဲ့ကဥဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲတွေအတွင်းစက်တင်ဘာလကရရှိထားတဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ပို့ပြီးတော့ခိုင်မာအောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတဲ့အချက်လည်းပါဝင်မှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်တိုက်ခိုက်မှုတွေသိသိသာသာကျဆင်းသွားတယ်လို့ဆိုပါတယ်။ဆွေးနွေးကြမယ့်အထက်ရှေ့တန်းမှာရှိနေတဲ့တပ်ဖွဲ့တွေနဲ့လက်နက်ကြီးတွေရှော့ချရေးအကျဉ်းသားဖလှယ်ရေးယူကရိန်းအရှေ့ပိုင်းကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးရတဲ့အကြောင်းတွေလည်းပေါဝင်မှာဖြစ်တယ်လို့မျှော်လင့်ရပါတယ်
အမေရိကန်သမ္မတဟောင်း George H.W. Bush နာမကျန်းဖြစ်လို့ Texas ပြည်နယ် Houston မြို့ကဆေးရုံမှာတင်ထားရပါတယ်။အသက်90အရွယ် Mr. Bush တရအသက်ရှူရခက်လာတာကြောင့် Houston Methodist ဆေးရုံကိုတင်လိုက်ရတဲ့အကြောင်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောတာပါ။သမ္မတဟောင်း George W. Bush ရဲ့ဖခင်ဖြစ်သူ41ယောက်မြောက်အမေရိကန်သမ္မတ George H.W. Bush ဟာ2012ခုနှစ်ဒီဇင်ဘာလတုန်းကလည်းဒီဆေးရုံမှာပဲသတင်းခုနှစ်ပတ်လောက်ဆေးဝါးကုသမှုခံခဲ့ရပူပါတယ်။အဲ့ဒီအချိန်တုန်းကတော့လက်ပြုံရောဂါနဲ့ဆက်ဆက်ပြီးတော့ချောင်းဆိုးနေခဲ့တာပါ။ဟာဝိုင်မှာအားလည်းရဲ့အနားယူနေတဲ့သမ္မတအိုဘားမားကတော့မစ္စတာဘုရှ်ပြန်လည်ချမ်းမာလာဖို့ဆုတောင်းမေတ္တာပို့သားတဲ့အကြောင်းကိုဒီအင်ဂျီရောကကြေညာချက်ထုတ်ပြန်ပြောထားပါတယ်။သမ္မတဟောင်း George H.W. Bush ဟာ1989ခုနှစ်ကနေ1993ခုနှစ်အထိသမ္မတတာဝန်တွေကိုယူခဲ့တဲ့သူပါ။အဲ့ဒီအရင်ပထမ၈နှစ်ဒီသမ္မတဟောင်း Ronald Reagan လက်ထက်မှာတော့ဒုသမ္မတတာဝန်တွေကိုထမ်းဆောင်ခဲ့ပါတယ်ရှင်။
အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းဒေသမှာလူမျိုးစုခွဲထွက်ရေးသမားတွေကကြိုတင်စီစဉ်ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ52ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အာတန်ပြည်နယ်နေရာအတော်များများမှာကာဖျူညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်ပြီးဝန်ကြီးချုပ်နရင်ဒါမိုဒီကတော့ဒါဟာတရားပေါ်ကြောင့်နဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကိုဘိုဒိုဒေသလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဦးNDBF ကပြုလုပ်ခဲ့ကြောင်းအာနာဘယ်နီကဆွဆွဲပြောဆိုထားပါတယ်ဒီအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်အိန္ဒိယအစိုးရကတတ်မှတ်ထားပြီးအစိုးရတပ်တွေကမကြသေးခင်ကပဲသူတို့အပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ဘိုဒိုတိုင်းသားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ NDFV အဖွဲ့ဟာတီးကြလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့တိုက်ပွဲဝင်နေတာဖြစ်ပါတယ်1998ခုနှစ်မှာသူတို့အဖွဲ့စတင်တည်ထောင်တဲ့အချိန်ကစလို့ဘိုဒိုမဟုတ်တဲ့တခြားလူမျိုးစုတွေကိုတိုက်ခိုက်ခဲ့ကြောင်းတမိုင်းကြောင်းတွေရှိပါတယ်ပြီးခဲ့တဲ့မေလအတွင်းပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမွတ်စလင်ဒါဇင်နဲ့ချီတည်ဆုံးခဲ့ပါတယ်အမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာခရစ်စမတ်တိုင်ခင်နေ့ရက်အလုံးမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့မုန်တိုင်းကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးလျှက်စစ်မှုတွေပြတ်တောက်အင်တော်များများလည်းပျက်စီးဆုံးရှုံးသွားခဲ့ပါတယ်မစ္စဆီပီပြည်နယ်တောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့မုန်တိုင်းကြောင့်လူ၄ဦးသေဆုံးသွားတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကအဲ့ဒီဒေသမှာအရေးပေါ်အခြေအနေကြေညာထားရပါတယ
်ပို့ထုနဲ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာပါ VOA ကလည်းပို့ထုနဲ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းဆောင်မတွေနဲ့ဆက်သွေးမေးမြန်းချက်တွေကိုဆက်လိုက်တင်ပြသွားပါမယ်လေဗရောင်းနောင်ကျင်းနေစီမံကိန်းမှာဒေသခံတွေနဲ့တရုတ်ကုမ္ပဏီကြားဖြစ်ရတဲ့ပဋိပက္ခတွေဟာနိုင်ငံရေးအဖွဲ့အစည်းတွေရဲ့တွေးတိုးလုံးဆောင်မှုကြောင့်ဖြစ်တယ်လို့ဝမ်ပောင်ကုမ္ပဏီကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့လူသေဆုံးခဲ့ရတဲ့အဖြစ်ဖြစ်ခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုတွေအပေါ်မှာစိုးရိမ်မကင်းဖြစ်ရကြောင်းနဲ့တရုတ်ကုမ္ပဏီတွေကတာဝန်တိတိဆောင်ရွက်ကြဖို့ပြောဆိုထားပါတယ်ဒီအပိုင်းတွင်မှာပဲလေဗရောင်းနောင်ကျင်းနေစီမံကိန်းလုတ်ကိုင်းနေတဲ့ဝမ်ပောင်ကုမ္ပဏီစီမံကိန်း area ကိုခြံစည်းရိုးခတ်တာကိုဆန့်ကျင်ခဲ့ကြတဲ့ဒေသခံတွေအကြမ်းဖက်ဖြိုခွင်းခံရပြီးလူသေးဆုံးတရားရခဲ့မှုတွေနဲ့ပတ်သက်ပြီးဝမ်ပောင်ကုမ္ပဏီရဲ့ပြောခွင့်ရကိုမတ်တင်ကြီးထိုက်ကဆက်သွယ်ပေးမြန်ချပါရယ်ရှင်
။လေဗရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေအခုလိုကန့်ကွက်ဆန္ဒပြရတဲ့အကြောင်းကတော့နိုင်ငံရေးအင်အားစုတွေရဲ့သွေးတိုးမှုကြောင့်ဖြစ်ရတာလို့ဝမ်ပောင်ကုမ္ပဏီကဆွဆွဲပြောဆိုပါတယ်။ဝမ်ပောင်ကုမ္ပဏီရဲ့ပြောခွင့်ရဒေါင်ယွန်ဖီကအခုလိုပြောပါတယ
်။စီမံကိန်းလုံးဝဖြတ်သိမ်းဖို့အတွက်ဒါမျိုးတွေကျွန်တော်တို့ကဘာမှလုပ်လို့မရတော့ဘူးပေါ့နော်။ဟောဘာလို့ဆိုတော့သူကကျွန်တော်တို့ဒီတစ်ခါကျတော့သူကျင့်တူပထမတကြင်မြန်မာထပ်ပံကျဲထုတ်တော့ကလည်းသူကဒေတာခံကညာနုံးပြီး 100% မှာလာပြီးတော့ထုတ်ကြတယ်ဟိုကပြောပြောရှင်းရှင်းနဲ့အပေါ်လည်းရက်ထားတယ်လက်မှထူထားတယ်အဲ့ဒါဒါမှမဟုတ်နောက်ပိုင်းတော့ဒီနိုင်ငံရေးဟိုအပြောင်းလဲမှုကြောင့်ပေါ့နော်မြန်မာပြည်တပြည်လုံးပေါ့နော်အဲ့ဒါပြောင်းလဲမှုကြောင့်သူကအဲ့ဒီမှာနိုင်ငံရေးသမားတွေပေါ့နိုင်ငံရေးဖွဲ့စည်းတွေတွားပြီးတော့အဲ့မှာတော့ဟိုကစီးရုံးတယ်တွားပြီးတော့တွေးထိုးတယ်အဲ့ဒီမျိုးတွေလုံးတဲ့ခါကျလုံးပြီးတော့နောက်ပိုင်းပေါ့နော်အာဒီကန့်ွက်တယ်လို့ပေါ်ပေါက်လာတာပေါ့နော်အဲ့ဒါကြောင့်ကျင်းတို့သူပြချင်းညာထောက်ပံ့ကျဲပေးတဲ့ခါကျလို့ရှင်တော့66ရာခန့်တော့အဖြစ်ပဲရှိတယ
်ပြီးခဲ့တဲ့တနင်္လာနေ့ကကျင်းနီစီမံကိန်းလှုပ်ဆောင်နေတဲ့ဝမ်ပောင်ကုမ္ပဏီကဒေသခံတွေစီကသိမ်းယူထားတဲ့မြေယာပေါ်မှာခြံစည်းရိုးခတ်တာကိုမကျေနပ်ကြတဲ့မြေယာရောကြီးရယူမထားတဲ့ဒေသခံတွေကကန့်ွက်ဆန္ဒပြခဲ့ကြပါလေဒီဆန္ဒပြမှုကိုအာနာဘိုင်တို့အကြမ်းဖက်ဖြိုခွင်းတာကြောင့်တောင်သူဒေါ်ခင်ခင်ဝင်းဦးခေါင်းကိုတနတ်ထီမှတည်ဆုံခဲ့ရပါတယ်။အများအပြားလဲတနတ်ထံရတွေရခဲ့ပါတယ်။ဒါပေမဲ့အခုလိုဖြိုခွင်းမှုတွေဝမ်ပောင်ကုမ္ပဏီရဲ့လုံခြုံရေးတွေကိုတော့မြန်မာအာနာဘိုင်တို့ကသာတာဝန်ယူခဲ့တာဖြစ်တယ်လို့ဝမ်ပောင်ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ဝမ်ပောင်ကုမ္ပဏီရဲ့လုပ်ငန်းတွေရပ်တန့်ဆိုင်းငံ့ခဲ့ရတာမရှိဘဲအခုတော့ခြံစည်းရိုးခတ်တဲ့လုပ်ငန်းစဉ်အားလုံးပြီးဆုံးသွားပြီလို့လည်းပြောခွင့်ရကပြောပါတယ
်။အခုဒီနေ့ဖြစ်ပြောမယ်ဆိုရင်ဟိုအခုကတော်တော်လေးဟိုခြံစည်းရိုးခတ်ဖို့တော်တော်လေးပြီးနေပြီ။အခုပြီးနေပါပြီ။ဘာလို့လဲဆိုတော့ဟိုနောက်ဆုံးမရနေကျွန်တော်ကိုမနေ့9နိုင်အစားလောက်တာလေ။အဲ့လို့တော့နောက်ဆုံးရင်းနေကြတော့သူဟိုဒေတာခံတရားလို့ရတရားကြိုးကြောတော့ပေါ့နော်။လာပြီးတော့ကန့်ကွက်တယ်အထောင်ရှိသေးတယ်ဆန္ဒပြတယ်အဲ့ရဟိုသူကတုံးနဲ့သားနဲ့ဟိုလေးကွာနဲ့ဟိုကကိုလုတ်တယ်ကိုညားနဲ့အဲ့တော့ကျင်းသူဒီဝန်ထမ်းတွေဟိုရဲတွေလာပြီးတော့ဝိုင်းတော့ချတယ်အဲ့လိုချတဲ့ပုံစံအဲ့လိုလုတ်တာပေါ့နော်အဲ့ဒါ22ရက်နေ့ကျလို့ရှင်သိပြီးတော့ကျင်းသူအတွက်လုပ်ငန်းအတွက်အဆင်မပြေဘူးပေါ့နော်ဒါမဲ့23ရက်နေ့ကျလို့ရှင်မနေ့ကပေါ့နော်ဒီဒေတာခံကသူအဲ့ဒါထွက်လာတဲ့လူကတရားကြိုးစားနေပါလောက်ရှိတယ်ဒါမှသူလက်ထက်မှာဘာမှမရှိဘူး ားမမခံထားပေါ့နော်သူကလာလို့ထွက်လာတော့လည်းဟောသူကတိတ်ပြီးတော့အနှောင့်ရှက်တိတ်ပြီးတော့မပေးပါဘူးဟိုတော်တော်လေးပြင်းနေပြီဒီနေ့လည်းသူဟိုချမ်းတဲ့အလုပ်တွေနည်းနည်းပါပါပေါ့နော်အဲ့ဒါဟောဒီနေ့တော့အပြီးလုပ်လိုက်ပြီအဲ့ဒါကြောင့်ချန်ချိုးခတ်ဖို့လို့ခတ်တယ်လို့ငါကအကုန်ပြီးနေပါပြီ
စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ချင်းနီစီမံကိန်းကိုတော့တရုတ်နိုင်ငံကတပ်တူတူဖော်ရေးလုပ်ငန်းဖြစ်တဲ့ဝမ်ပေါင်ကုမ္ပဏီမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာအစိုးရတို့အကျိုးတူလုပ်ကိုင်နေကြတာဖြစ်ပါတယ်။အခုလိုလက်ဗရောင်းတောင်ချင်းနီစီမံကိန်းပြိပခ္ခတွေကိုအကြမ်းဖက်ဖြေရှင်းခဲ့မှုအပေါ်မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဆွေးရေမကင်ဖြစ်ရတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟွာချောင်းရင်ကပြောဆိုခဲ့ပါတယ်။
ဆုံးလာ人员伤亡呢表示关注并且呢也表示遗憾我们希望呢有关的事情
လူတွေထိခိုက်ဒေဆုံးမှုသတင်းတွေနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့စိုးရိမ်မိတယ်လို့စိတ်မကောင်းလဲဖြစ်ရတဲ့အကြောင်းသက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ကြားကြနာနာအမြန်ဆုံးကင်တွယ်ဖြေရှင်းဖို့လဲမျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချောင်းရင်ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကတော့တရုတ်နဲ့မြန်မာတို့ဟာရင်းနှီးတဲ့မိတ်ဆွေတွေအဖြစ်နှစ်နိုင်ငံအကျိုးစီးပွားတွေရှိနေကြပေမဲ့ပြည်ပမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံကကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာတိုင်းပြည်ရဲ့ဥပဒေတွေလုတ်ထုံးလုံနည်းတွေကိုလိုက်နာဖို့လူမှုအတိုင်းအဝိုင်းအတွက်တာဝန်သိဖို့နဲ့ပတ်ဝန်းကျင်မထိခိုက်အောင်ဆောင်ရွက်ဖို့တွေကိုလည်းတိုက်တွန်းသွားပါတယ်။လက်ဗရောင်းတောင်ချင်းညီစီမံကိန်းမှာပြည်ပခန့်တွေဖြစ်ပွားခဲ့ရတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်ပူပန်ကြောင်းနဲ့ထိခိုက်ဒေဆုံးမှုတွေဖြစ်ခဲ့ရတဲ့အပေါ်စုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။ခုဆက်လက်ပြီးပြည်ရင်သတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်။တော်တာရှင်များရှင် UNA ခေါ်ညညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ပထမဆုံးညီလာခံအပြီးမှာမြန်မာနိုင်ငံအတွက်အရေးပါတဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်ဖို့ဒီကနေ့မှပဲဆုံးဖြတ်ခဲ့ကြပါရယ် UNA ရဲ့မိတ်ဖက်နိုင်ငံရေးအင်အားစုတွေဖြစ်တဲ့ပြည်ပအခြေစိုက်တိုင်းရင်းလက်နက်ကိုင်အဖွဲ့ကြီးတခုဖြစ်တဲ့ UNFC ကလည်း UNA နဲ့လက်တွဲပြီး Federal ပြည်ထောင်စုပေါ်ပေါက်ဖို့ကြိုးပမ်းမယ်လို့သဘောတူခဲ့ကြပါရယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်မောင်ကတင်ပြပေးမှာပါ
တို့ရတာကျင်းပခဲ့တဲ့ UNA ခေါ်ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ညီလာခံဒီကနေ့မှပြီးဆုံးခဲ့တာပါ UNA ညီလာခံအပြီးမှာထုတ်ပြန်ခဲ့တဲ့အချက်၉ချက်ထဲမှာအရေးကြီးဆုံးလို့ပြောနိုင်တဲ့အချက်ကတော့လက်ရှိမြန်မာနိုင်ငံရေးအတွက်အရေးကြီးနေတဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးဆိုတဲ့ကိစ္စပါအကျိုးနိုင်ငံရေးဆွေးနွေးပွဲတွေ UNA ကကျင်းပဖို့သဘောတူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ UNA ရဲ့အတွင်းမှုဖွဲ့ဝင်တွေမှာပါဝင်တဲ့ SNLD ထွေထွေအတွင်းမှုဦးဆိုင်ညွန့်လင်က VOA ကိုအခုလိုရှင်းပြပါတယ်ဟုတ်ကဲ့
ခင်ဗျာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီအခုထားမှတ်လိုက်တဲ့တော်တင်ချက်ကူချက်တွေအချက်တွေပေါ့အကောင့်တွေပေါ်ရနေတယ်နိုင်ငံဆွေးနွေးပွဲတွေအကျိုးဆွေးနွေးပွဲတွေကျွန်တော်လုပ်သွားမှာပါကျွန်တော်ဆိုးရွားကလုပ်တဲ့ဒီလိုအတိုင်းအတာနဲ့ပေါ့နော်အားလုံးပါဝင်တဲ့ဒီတော်စုစင်ကြီးလာတိုင်းတခုဖြစ်ခဲ့လို့ရှိရင်လည်းပဲကျွန်တော်တို့ဘက်ကဆင်းရဲဖြစ်အောင်အထောက်အပံ့ပြုအောင်အဲ့ဒါကိုကျွန်တော်တို့အကျိုးဆွေးနွေးပွဲတွေလုပ်တာပါ
UN ညီလာခံနောက်ဆုံးနေ့မှာ UN ရဲ့အဓိကမဟာမိတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကခေါင်းဆောင်ပိုင်းတွေလည်းဒီကနေ့တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာအရေးပါတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတာမကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေကိုအထူးတကားလက်တွဲလုပ်ဖို့သဘောတူခဲ့တယ်လို့ UNFC ရဲ့ခေါင်းဆောင်ပိုင်းတစ်ခုဖြစ်တဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်
။ဒီလိုလုပ်ဆောင်တဲ့တိုက်တာအားကောင်းပါလား။နော်အားကောင်းပါလား။နောက်ပြီးတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့ဖက်ဒရယ်စနစ်နဲ့ပတ်သက်တော့လေ့လာမှုတွေဖက်ဒရယ်စနစ်နဲ့အခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမှုတွေအဲ့ဒီမှာလည်းပဲကျွန်တော်တို့ကထည့်သွင်းဝင်ပူးပေါင်းဆောင်ရွက်မှုရှိကြပါတယ်။ဒါကြောင့်ဒီတပီတော့အရေးတိုင်းပါအရေးနဲ့ကျွန်တော်တို့အခြေခံရစေးရနေပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေပွားဖို့လုပ်ငန်းတွေမှာလည်းပဲကျွန်တော်တို့ကလိုအပ်တယ်လို့ထည့်သွင်းဝင်ပူးပေါင်းဆောင်ရွက်မှုမှာဖြစ်ပါတယ်။
ဆိုရင်ကလာရီတို့ကတော့ UN မှာပါဝင်တဲ့ SNLD ကနိုင်ငံရေးမူပေါင်းတစ်ခုရေးဆွဲထားပြီးတော့ UN ကလည်းဒါကိုလက်ခံထားပြီးဖြစ်ပါတယ် UN ညီလာခံမှာအဲ့ဒီနိုင်ငံရေးမူပေါင်းကိုဆွေးနွေးမယ်ဆိုပြီးတော့လည်းအများကစိတ်ဝင်စားနေတာပါဒါပေမဲ့တော့ UN ညီလာခံမှာဒီနိုင်ငံရေးမူပေါင်းကိုချပြဆွေးနွေးခဲ့တာမရှိခဲ့ပါဘူးဘာကြောင့်လဲဆိုတော့ NCA လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်စာချုပ်မှာပါလာမယ့်မူပေါင်းရင်တိုင်းရင်းသားဖွဲ့တွေစုထားတဲ့နိုင်ငံရေးမူပေါင်းတွေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်ဖို့ဒီညီလာခံမှာမဆွေးနွေးတာဖြစ်တယ်လို့ဦးဆိုင်ညွန့်လင်ကပြောပါတယ်
ဟုတ်ကဲ့ပထမကတော့ကျွန်တော်တို့ကနိုင်ငံရေးဘူပေါ်က SNL ကရေးလိုက်တာပါဒီလိုရေးနေစီးပွားမှာတင်ပါလေကျွန်နေရဲ့ဘူလို့အခုလောလောဆယ်တတ်မှတ်လို့ရပါပြီဒီလိုလည်းကျွန်တော်မဖြတ်နေဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကအပြီးကျွန်တော်ကအပြီးက drop ကို NGE မှာပါတဲ့အချက်လက်တွေနဲ့ကျွန်တော်ညှိနှိုင်းကြည့်သေးတယ်နောက်တစ်ချက်က UNFC ဘက်က framework လေးကျွန်တော် ရရှိပြီးတော့ညှိနှိုင်းချင်နေပါတယ်။အဲဒီသုံးခုကိုညှိပြီးတော့မှကျွန်တော်တို့က drop ထွက်ပါပါ
1990ကာလကတည်ဆောင်ခဲ့တဲ့ပြည်တွင်းခြေစိုက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အဓိကစုဖွဲ့ထားတဲ့ UNA ညီလာခံမှာမြန်မာနိုင်ငံရေးအတွက်ဆွေးနွေးခဲ့တဲ့အချက်တော်တော်များကိုလက်ခံကြိုဆိုတယ်လို့ဥက္ကဋ္ဌကပြောပါတယ်
။မြန်မာလုံးအဖြစ်ကရဆိုင်ရေးသဘောမျိုးစာချုပ်လို့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေဆက်လက်အကောင်အထည်ပေါ်သွားနိုင်ရေးနော်အဲ့ဒါဆွေးနွေးပွဲမြန်မာဖြစ်ရေးပေါ့အဲ့ဒီကအဲ့ဒီလိုကိစ္စမျိုးတွေပေါ့ဒါတွေကိုဥစားပေးပြီးတော့ဒီဆွေးနွေးကြတာဆွေးနွေးကြပါလား။ဘုရားမှာကျွန်တော်တို့ကတရားပဲနောက်ဆုံးတရားပဲတက်ပြီးတော့အဲ့ဒီသဘောထားစုစည်းချက်တွေကိုကျွန်တော်တို့ဟိုအလုံးချုပ်နိုင်တဲ့အခြေအနေဖြစ်သွားတာပါလေအဲ့ဒီပုံမှာတော့ကျွန်တော်တို့ဒီအားရကျေနပ်မှုရှိပါ
တယ်။ UN အဖွဲ့ထဲမှာတော့ကချင်အမျိုးသားဒီမိုကရေစီကွန်ရက်၊ကရင်အမျိုးသားပါတီ၊ KM အမျိုးသားပါတီ၊ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ၊ဇိုမီဒီမိုကရေစီအဖွဲ့ချုပ်၊မွန်အမျိုးသားပါတီ၊ရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားမဲ့ဒီမိုကရေစီအဖွဲ့ချုပ်တို့ပါဝင်တာလည်းဖြစ်ပါတယ်ခင်ဗျာ။
2014ခုနှစ်ကိုလို2015နှစ်တစ်ကိုဝင်ရောက်လာပါတော့မယ်ဒီဆယ်စုနှစ်တွေနဲ့ကြာလူခွင့်တောင်းစုလှုပ်ရှားခဲ့ကြတဲ့မြန်မာနိုင်ငံသားတွေအခုနှစ်အတွင်းမှာသူတို့ရဲ့ဆန္ဒတွေဘလောက်ပြည့်ဝနေပြီလဲ2015ခုနှစ်ရဲ့မြန်မာနိုင်ငံလူခွင့်အခြေအနေကိုအခုဒီလာမဲ့တနင်္ဂနွေဓာတ်ရီလိုက်အစီအစဉ်မှာဆွေးနွေးသုံးသပ်ကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလူတဲ့သရရှင်တွေ view ကိုဆက်သွယ်ကြပါလေးလိုက်မှာဓာတ်ရိုက်မပါဝင်နိုင်လို့ရှိရင်လဲမိမိတို့ရဲ့သဘောထားအမြင်သိလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီပြပို့နိုင်ပါတယ်VOE ရဲ့ဖုန်းနံပါတ်က 2323822554 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုကြိုဆိုပါရစေ
။ VOE American အတန်းရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုစနေနေ့အင်္ဂါညဘက်တွင်မှတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်ပေးနေတာပါ။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုတော့ Christmas သချင်းနဲ့ဖြောပြမပေးခင်နိုင်ငံတကာသတင်းတပုတ်တင်ပြပါအောင်မယ်။ပြည်တွင်းပြည်ပစိန်ခေါ်မှုတွေနဲ့အခုနှစ်အတွင်းရင်ဆိုင်ခဲ့ရတဲ့အမေရိကန်သမ္မတဘရက်ဩဘားမားဟာ2015ဇန်နဝါရီလကစလို့လွှတ်တော်နှစ်ရက်လုံးမှာအနိုင်ရထားတဲ့ Republican တွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။လွှတ်တော်ရဲ့အတိုက်အခံလုပ်မှုတွေနဲ့ရင်ဆိုင်ရမယ်ကြားရပဲသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်နှစ်အတွင်းသမ္မတဩဘားမားအနေနဲ့သူ့ရဲ့သမိုင်းအမွေတောက်ပြောင်စွာကြံရည်အောင်ဘယ်လိုဆွမ်းဆောင်သွားမလဲဆိုတာကို VOA သတင်းထောက်အရူပန်ဒေကလေ့လာသုံးသပ်ထားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
နိုဝင်ဘာလ၄ရက်နေ့မှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေအတွင်းသမ္မတရဲ့ပါတီအစားအထက်လွှတ်တော်အတွက် Republican Party ကိုမဲပေးပြီးလွှတ်တော်နေရာလုံးမှာ Republican Party အသာစီးရအောင်မဲဆန္ဒရှင်တွေကသူတို့ရဲ့ဆန္ဒတွေကိုဖော်ထုတ်ပြသလိုက်ကြပါတယ်။ Lame Duck လို့ခေါ်တဲ့ဩဇာမရှိတဲ့သမ္မတတယောက်အနေနဲ့ကြံနေသေးတဲ့သူ့ရဲ့နနစ်တာတက်တန်းတစ်လျှောက်ဘာတွေပြောင်းလဲလှုပ်ဆောင်နိုင်ပါသလဲလို့ရွေးကောက်ပွဲပြီးနောက်တနေ့အင်ပြူတော်မှာသတင်းတောက်တွေကသမ္မတဩဘားမားကိုမေးတဲ့အခါသူကအခုလိုဖြေကြားခဲ့ပါတယ
်။because I'm not running again I'm not on the
ကျွန်တော်အနေနဲ့နောက်ထပ်ရွေးကောက်ပွဲလည်းဝင်စရာမလိုတော့ဘူးနိုင်ငံရေးဆက်လုပ်မယ်ဆိုတော့ပြင်းပြတဲ့အာသီသားလည်းမရှိတော့ဘူးဆိုတော့နောက်ဆုံးကြံနေတဲ့နှစ်နှစ်မှာကျွန်တော်ရဲ့နံပါတ်1ဦးစားပေးလုပ်ငန်းကအမေရိကန်ပြည်သူတွေအတွက်တက်နိုင်ဆုံးလှုပ်ပေးသွားဖို့ပါပဲ
သမရအနေနဲ့လှုပ်ပေးနိုင်တာတွေကတခုကတော့တိုင်းပြည်စီးပွားရေးပြန်လည်ဦးမော်လာဖို့နဲ့လူလတ်တန်းစားအရေးအတွက်များပြားလာဖို့ပဲဖြစ်ပါတယ်ဥပမာအစိုးရအရာရှိဟောင်းကာမဲလ်မာတင်ဟာCenter for American Progress လို့ခေါ်တဲ့ American တွတ်တက်ရေးအဖွဲ့မှာတာဝန်ထမ်းဆောင်နေသူပ
ါ He's taken us back from the
စီးပွားကျကတိထဲရနေသူကကျမတို့ကိုကဲထုတ်နိုင်ခဲ့ပါတယ်လေးနှစ်ကျော်ငါးနှစ်နီးပါးလောက်အလုတ်ကင်တောက်လျှောက်တိုးတက်ခဲ့တယ်ပုဂ္ဂလိကလုပ်ငန်းရှင်တွေကအလုတ်ကင်ဆယ်တန်းဖန်တီးပေးခဲ့တယ်နောက်အလုတ်လက်မဲကလည်း6နှစ်အတွင်းအနှိမ့်ဆုံးကိုရောက်သွားတယ်ဆိုတော့ရှေ့မှာလဲသမရအနေနဲ့စီးပွားရေးကိစ္စကိုပဲဇောင်းပေးလုပ်သွားမယ်လို့ကျမထင်ပါတယ်
စီဝါရေးပိုင်းမှာတိုးတက်မှုတွေရှိတဲ့ကြားကပဲသမရအနေနဲ့2015ခုနှစ်ထဲကိုပြည်သူလူထုရဲ့ထောက်ခံမှုအနေအဆုံရခိုင်နှုန်းနဲ့ဝင်ရောက်ရမှာဖြစ်ပါတယ်။အမေရိကန်တက္ကသိုလ်ကပမောက္ခအဲလင်လစ်ကမန်ကတော့
There's been no enormous downturn in the economy.
စီဝါရေးရတည်တာကျဆင်းသွားတယ်ဆိုတာမရှိဘူးဗျ။ကြီးမားတဲ့မကောင်းတဲ့ထွက်တာမျိုးလည်းမရှိဘူး။သူ့ရဲ့လက်ထက်မှာအရာရာဟာစစ်စစ်ဝါးကြီးဘာမှမဖြစ်ခဲ့ပေမဲ့လူလူကစိတ်တိုင်းမကျနိုင်ဘူးဖြစ်နေကြတာ။ကျွန်တော်ထင်တယ်တခါတလေဒီအမေရိကန်ပြည်သူတွေဟာသမရအနေနဲ့အများကြီးလှုပ်ပေးနိုင်ဖို့မျှော်လင့်ကြပုံရတယ်
။သမရတွေရဲ့သမိုင်းအမွေအနှစ်ကိုကြည့်မယ်ဆိုရင်ထောက်ခံမှုရာခိုင်နှုန်းဘလောက်ရှိတယ်မရှိဘူးဆိုတာကအရေးမကြီးဘူးလို့လစ်မန်ကပြောပါတယ်။ကြံနေသေးတဲ့2015နဲ့2016ခုနှစ်တည်းမှာသမရဩဘားမားအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်မယူဘဲသမရရဲ့လုတ်ပန့်ခွင့်အာဏာကိုအသုံးချပြီးနိုင်ငံခြားရေးမူဝါဒတွေမှာသူ့ရဲ့တမိုင်းအမွေကြံခဲ့အောင်လှုပ်ဆောင်တာမျိုးတွေရှိနိုင်တယ်လို့လစ်မန်ကသုံးသပ်ပါတယ
်။ He's already got China to at least come to some kind of agreement on
ဥဒုယာဒီပြောင်းလဲမှုဆိုင်ရာသဘောတူညီချက်မှာတရုတ်ဆိုရအနေနဲ့အတိုင်းအတာတစ်ခုထိသဘောတူလာအောင်လို့သူစည်းရုံးနိုင်ခဲ့တယ်။ ဒါဟာတမိုင်းကြောင်းအရတရုတ်အနေနဲ့ဘလို့မှမလုပ်ချင်တဲ့ကိစ္စဖြစ်နေတယ်ဒါဟာအင်တန်ကြီးမားတဲ့ပြောင်းလဲမှုပါအီရန်နဲ့နျူကလ িয়ার သဘောတူညီချက်တစ်ခုခုရလိုက်နိုင်ရင်သူ့အနေနဲ့လက်မထောင်းနိုင်မယ်အဲ့ဒီသဘောတူညီချက်မျိုးဟာသမ္မတဂျီမီကာတာလက်ထက်သုံးကအစ္စရေးနဲ့အီဂျစ်ကြားကမ့်ဒေးဗစ်မှာသဘောတူညီချက်ရလိုက်တာမျိုးနဲ့ဒန်းတူပဲလို့ပြောလို့ရနိုင်တယ
်နှစ်နှစ်ဆိုတဲ့အချိန်ကာလဟာသမ္မတတယောက်အနေနဲ့တမိုင်းအမွေနှစ်အကြမ်းရင်အောင်လှုပ်ဆောင်ဖို့လုံလောက်တဲ့အချိန်ဖြစ်တယ်လို့သမ္မတအိုဘားမားအနေနဲ့သူ့သမ္မတတက်တန်းတွင်နိုင်ငံတကာမှာဘလောက်လှုပ်ဆောင်နိုင်ခဲ့တယ်လဲဆိုတဲ့အမှတ်အသားတစ်ခုချန်ထားခဲ့ဖို့လုံလောက်တဲ့အချိန်ကြာရှိနေသေးတယ်ဆိုတာကိုရှော့မတက်သင်ဘူးလို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီတင်ပြသွားတာပါရှင် VOA ကနေဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုနားဆင်နေရတာပါတော်တာရှင်များရှင်ဆောင်နှဲ့နေဝေးတဲ့ဒီနှစ်တကူရာရဲ့ရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါရယ်ဒါကြောင့်ဒီနေ့တော့ Ben H 20 ဒီဆိုတဲ့ Do They Know It's It's Christmas တခြင်းနဲ့ဖျော်ဖြေပေးချင်ပါရယ်နားဆင်ပါရှင
် It's Christmas time There's no need to be afraidAt Christmas time, we let in light and we banish shame.
And in our world of plenty, we can spread a smile of joy. Throw your arms around the world at Christmas time.
But say a prayer, pray for the other one.Bells that ring there All the clanging chimes of doom Well, tonight, thank God it's them instead of you
And there won't be snow in Africa this Christmas time The greatest gift they'll get this year is life
If the tables turn, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just selfless. Give a little help to the helpless.
Do they know it's Christmas time at home?
ထုတ်လင်းပေးနေတဲ့ Christmas Day တခြင်းလက်ဆောင်တွေကိုသောတာရှင်တွေနှိမ့်ချိုက်ကြမယ်လို့မျှော်လင့်ပါရရှင်။ VOA American အတန်းရဲ့ဗုဒ္ဓဦးနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါရယ်။
VOA မြန်မာပိုင်းအတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဒီဇင်ဘာလ24ရက်ပုတ်ထူးနေ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line lab meter 190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ
ဆိုတော့စင်ကာပူလိုခင်မီတိုးတက်တဲ့နိုင်ငံတော်အစိုးရတက်ကတူဆိုတော့ပေါ့ဘလို့ဝတ်တဲ့အစိုးရနည်းနည်းပါပါတော့
ရန်ကုန်ဝိဇ္ဇာသိပ္ပံတက်ကတူကတိခါဟောင်းဒေါက်တာရရင်ွယ်နဲ့တွေ့ဆုံမင်းမြန်ခန့်ကိုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှာကြားမှာပါခုတော့ဒီကနေ့ရဲ့အပတ်စင်ကဏ္ဍတွေထက်ကအရင်ဆုံးမြန်မာမီဒီယာမြင်ကွင်ကိုတင်ဆက်ပေးပါမယ်ဒီတပတ်မှာတော့လက်ပရောင်ကျင်းနေစီမံကိန်းနယ်မြေကမြေယာယော်ကျေးမြူတဲ့ရွာသားတွေနဲ့ဝမ်ပေါင်ကုမ္ပဏီကြားအကြည့်ကယုံတည်င်းတွေနဲ့မြို့တော်ခမရှိကမိချောင်းကန်တပိတ်စခန်းဖြိုခွဲတဲ့တည်င်းတွေအကြောင်းနာဆီရမှာပါမအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
အခုတည်င်းပတ်မှာတော့လက်ပရောင်တောင်ကျင်းနေစီမံကိန်းနယ်မြေအဖြစ်လေမီပေါ်မှာချန်စီယိုဝင်ခတ်တဲ့တရုတ်ဝမ်ပေါင်းကုမ္ပဏီရဲ့လုံခြုံရေးတွေနဲ့တားမြစ်တဲ့ဒေသခံရွာသားတွေပြည်ပခတ်ဖြစ်ပွားပြီးဒေသခံအမျိုးသမီးတယောက်တနက်ကြီးထိမှန်တေဆုံးသွားရတဲ့သတင်းကိုအရင်ဆုံးတင်ပြလိုပါရယ်။မြေယာအတွက်ရော့ကျင်းငွေလက်ခံရယူမထားတဲ့သူတွေရဲ့လေမီပေါ်မှာမြန်မာဝမ်ပေါင်းကုမ္ပဏီဝန်ထမ်းတွေကဒီဇင်ဘာလ22ရက်နေ့မှာချန်စီယိုတွေလိုက်ခတ်စဉ်အဲ့ဒီလေမီမှာလေလောက်ကန်ရသူတောင်သူတွေကတားဆီးရကနေလုံခြုံရေးတပ်ဖွဲ့ဝမ်ပေါင်းကုမ္ပဏီရဲ့ဝန်ထမ်းတွေနဲ့တောင်သူတွေကြားပြည်ပခတ်ဖြစ်ကရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တောင်သူအမျိုးသမီးတူဦးကောင်းမှာကြည်စံထိမှန်တည်ဆုံးခဲ့ရတာဖြစ်ပါတယ်တည်ဆုံးသွားသူကတော့မိုးချိုးပြင်အလဲရွာသူဒေါ်ခင်ဝင်းဖြစ်ပြီးကျန်တဲ့ရွာသားတွေလည်းအနည်းဆုံး10ဦးထက်မနည်းဒဏ်ရာရရှိခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်ပြီးခဲ့တဲ့နှစ်နှစ်စွန်းစွန်း2012ခုနှစ်နိုဝင်ဘာလအတွင်းဝမ်ပေါင်းကုမ္ပဏီအနီးတန်ကားတော်တွေအပါအဝင်တပိတ်စခန်းဖွင့်သူတွေကိုမီးလောင်ပုံးနဲ့ပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်ပိုင်းအခုဖြစ်ရဟာအပြင်းထန်ဆုံးအဖြစ်အပျက်တစ်ခုဖြစ်ပါတယ်အဲ့ဒီဖြစ်ရဖြစ်ပွားပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ဥဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ရပါတယ်။တနင်္ဂနွေလုံးကစစ်ဝင်စားခဲ့တဲ့အဲ့ဖြိုခွင်းမှုနဲ့ပတ်သက်လို့ကော်မရှင်ရဲ့အစီရင်ခံစာကအကြံပြုချက်တွေကိုသက်ဆိုင်ရာလုံခြုံရေးအာဏာပိုင်တွေကဘလောက်လိုက်နာသလဲဘလောက်တိုးတက်မှုရှိသလဲဆိုတာအခုဖြစ်ရကြောင်းမေးခွန်းထုတ်เสียရှိလာနေပါတယ်။အခုဖြစ်ရကအရင်တစ်ချိန်လုံးကလိုပဲစုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့ရမယ့်ဖြစ်ရတစ်ခုဖြစ်လာမလားဆိုတာကတော့စစ်ဝင်တစားစောင့်ကြည့်နေကြဆဲဖြစ်ပါတယ်။ဒီလိုတည်ဆုံသွားသူဒေါခင်ဝင်းဟာအမျိုးသမီးတယောက်ဖြစ်တဲ့အတွက်အရင်တုန်းကသမရဦးသိန်းစင်ရဲ့မိန်ကုန်းထဲမှာအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်မယ်ဆိုတဲ့စကားပြောခဲ့ပေမဲ့ဒီအဖြစ်အပျက်မျိုးနောက်ပြီးတော့မိချောင်းကန်အဖြစ်အပျက်မျိုးတွေဟာအမျိုးသမီးတွေအတွက်စောင့်ကြည့်သွားမယ်ကိစ္စတွေဖြစ်တယ်လို့ဒီမိုကရေစီနဲ့ညီညာရေးအမျိုးသမီးကွန်ရက်ကမတ်တန်နာကပြောပါရယ်ဒီလိုပဲလက်ပရောင်းတောင်အစည်းအဝေးခန်းစာမှာပါရှိခဲ့ပြီးနောက်နောက်ဒီလိုမဖြစ်ရစေပါဘူးဆိုတဲ့အချက်တွေကိုမလိုက်နာဘဲနဲ့အခုဆိုရင်တနက်နဲ့ပြစ်တဲ့အထိဖြစ်လာရတာဟာအစိုးရဘက်ကတာဝန်ယူမှုအားနည်းလို့ဖြစ်ရတာလို့မတ်တန်နာကဆိုပါတယ
်ကျေနပ်တဲ့အထိစွတ်ကွတ်ဆုံးဆွေးနွေးမှုတွေပိုဆိုးကြီးတွေပြုနိုင်ပါရဲ့နဲ့ဒီကိစ္စကြီးကိုတစ်သက်ပြဿနာကြီးဖန်တီးထားလောက်တဲ့အထိအကြာကြီးဆွဲထားတယ်လို့လည်းကျွန်တော်ယူဆတယ်ဆိုတော့ဒီဟာတကယ်တကယ်ကျတော့နိုင်ငံတော် case လို့ခုဖြစ်သွားပြီပေါ့နော်အာကွန်မြူနီနဲ့ဒေသခံရဲ့ကိစ္စဟာနိုင်ငံတော်စိတ်လည်းပဲဆင်ခြင်ကြပ်သွားတယ်လို့ကိုတန်ဖတ်မှုတွေပေါ့ဖြစ်လာတဲ့အခါမှာလူတွေအားလုံးအာရုံစိုက်လာတဲ့အဖြစ်ဖြစ်လာတယ်။အဲ့တော့နိုင်ငံတစ်ခုရဲ့အလဲကောင်မှာစစ်ကလေးလို့ဖြစ်သွားတာမျိုးကြီးရဒါကြောင့်တော်တော်မဖြစ်တင်ဘူး။ပိုဆိုးတာဒီမိုကရေစီနိုင်ငံတောင်းလဲပါပြီးပြောနေတဲ့အချိန်မှာဒီကိစ္စကြီးကတော်တော်ရုပ်ဆိုးတယ်။လူ့ခွင့်ရေးပိုင်းရလည်းရုပ်ဆိုးတယ်ဥပမာမြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေရှိတယ်။ဆော်ကြီးကုန်ချေကံဥပဒေအောက်ကနေဥပဒေအားလုံးနဲ့တကယ်လို့ဒေသခံတောင်သူဘက်ကခြေတလန်းမိုင်းခြေတလန်းရောက်ရေးယူလို့ရတယ်။အဲဒီတက်ကကုမ္ပဏီဘက်ကမိုင်းလေကုမ္ပဏီဘက်ကိုအရေးယူလို့ရနိုင်တယ်။အဲနှစ်ဖက်စလုံးကတည်းကဘာမှမလုပ်ထားဘူး။
နောက်ထပ်တင်ပြမယ့်သတင်းကတော့မြို့တော်ခမရဲ့ဘေးမှာဆန္ဒပြနေကြတဲ့မိချောင်းကန်တပိတ်စခန်းကိုဝင်ရောက်ဖယ်ရှားတဲ့သတင်းဖြစ်ပါတယ်။မြို့တော်ခမကိုတပတ်ကြာပိတ်ဆို့ပြီးတော့ဆန္ဒပြနေကြတဲ့မိချောင်းကန်တပိတ်စခန်းကိုရဲတပ်ဖွဲ့ဝင်တွေကအင်အားသုံးပြီးတော့ဖယ်ရှားပစ်ခဲ့ပါတယ်။ဒီလိုဖယ်ရှားပြီးတော့မိချောင်းကန်တပိတ်စခန်းကလူ14ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သတင်းတွေမှာရေးသားကြတာကိုတွေ့ရပါတယ်။အစိုးရတဲ့လက်ထက်မှာမိချောင်းကန်တပိတ်စခန်းဟာအကြာရှည်ဆုံးတပိတ်စခန်းဖြစ်ပြီးဖမ်းဆီးမှုပြုလုပ်ချိန်မှာရုံးရင်းဆန်ခတ်တွေဖြစ်ခဲ့တယ်လို့သတင်းတောက်တွေကဆိုပါတယ်။
အရင်တစ်ဘက်ကမိကျောင်းကံပြည်သူတွေပိတ်ဆို့ဆန္ဒပြမှုပေါ်မြို့တော်ခမကနေပြီးတော့အတန်းချက်ဆက်တွေနဲ့တချင်းတွေဖွင့်ပြီးတော့တုံ့ပြန်ခဲ့တဲ့လောက်ရပေါ်မှာလည်းဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်မြန်မာနိုင်ငံမှာအရသာအစိုးရတည်တက်လာပြီးတဲ့နောက်မြေသိမ်းရာသိမ်းကိစ္စတွေအမြောက်များဖြစ်ပေါ်လာခဲ့ပြီးဒီမိကျောင်းကံကိစ္စကလည်းမြို့ပေါ်မှာထင်ရှားတဲ့သဘေစခန်းတစ်ခုဖြစ်လာခဲ့ပါတယ်နောက်ထပ်တင်ပြအောင်မယ့်သတင်းကတော့တက်တဲ့မီဒီယာကြားသတင်းစစ်ဆင်မှုလွယ်ကူရေးအတွက်တွစ်ဆုံဆွေးနွေးတဲ့ဆွေးနွေးပွဲပါဒီဆွေးနွေးပွဲကိုသတင်းမီဒီယာတွေဘက်ကတက်ရောက်ခဲ့တယ်လို့တက်မတော်ဘက်ကတာဝန်ရှိသူတချို့လည်းတက်ရောက်ပြီးတော့ဆွေးနွေးကြပါတယ်။သတင်းတွေစစ်ဆင်မှုမြန်ဆန်လာတဲ့ခေတ်မှာအစိုးရဘက်ကဌာနဆိုင်ရာတွေဘက်ကမီဒီယာနဲ့သတင်းဖလှယ်ရေးကိုစိတ်ဝင်စားလာကြတယ်လို့အခုချိန်မှာမီဒီယာတွေဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုတွေပုံမလုံဆောင်လာတဲ့လို့ဆွေးနွေးကြကြောင်းတက်ရောက်သူတွေကဆိုပါတယ်။သတင်းမီဒီယာတွေဘက်ကတက်မတော်ကိုတက်ရိုက်ဆက်သွယ်မေးမြန်းလိုတဲ့အတွက်ဒီလိုတွစ်ဆုံမှုမျိုးဟာပထမဦးဆုံးဖြစ်ပေမဲ့နောက်ပိုင်းတွေမှာဒီထက်ပိုပြီးတော့ရင်းနှီးမှုရရှိလာနိုင်တယ်လို့ပေတင်တန်တရင်ဂျာနယ်ရဲ့အက်ဒီတာကိုဟန်စောကအခုလိုပြောပါတယ
်ဒီဆွေးနွေးပွဲမှာဒီတက်မလွန်နဲ့ပတ်သက်တဲ့တရင်ရယူတဲ့ဟာမှာရှိတဲ့အခက်အခဲတွေအကြောင်းရယ်အဲနောက်ပြီးတော့ဒီမှာတက်မလွန်နေပြီးတော့လက်တလောလှုပ်ဆောင်အောင်မယ့်ကိစ္စတွေရယ်နောက်တစ်ခုကအဲ့လိုဒီရီစီလုံးအောင်လှုပ်ဆောင်အောင်မယ့်ကိစ္စတွေရယ်နောက်တစ်ခုကနှစ်ဖက်ချားထဲမှာတရင်ရယူတဲ့အခါမှာနောက်ဦးနှစ်ဖက်မှာပြည်သားတင်နဲ့လိုက်နာရမယ့်ကိစ္စတွေအကြောင်းအဲ့ဒီလေးခုကိုကျွန်တော်တို့အဓိကထားပြီးဆွေးနွေးခဲ့ရယ်
နောက်ဆက်ဝင်စားစရာသတင်းတွေကတော့တန်ခါတော်တချို့ကိုဓမ္မကတိကဂုံကိုပါနဲ့မညီညွတ်ဘူးဆိုပြီးတော့တရားပွဲတွေပိတ်ပင်ခံရတဲ့သတင်းအစိုးရဝန်ထမ်းတွေလက်စာတူတော့မယ်ဆိုတဲ့သတင်းဘာသာရေးနဲ့ပတ်သက်ပြီးတော့အငင်းပွားဝယ်ဝေဖန်ဟောပြောခဲ့သူစာရေးဆရာထင်လင်းဦးပေါ်တရားစွဲတန်ကြားထားတဲ့အမှုကိုလာရောက်ဖြေရှင်းချက်ပေးဖို့၆ဦးမြို့နယ်တရားရုံးကဆင့်ခေါ်ခဲ့တဲ့အတွက်တွားရောက်ပြီးတော့ဖြေရှင်းတဲ့အခါမှာဆရာထင်လင်းဦးကိုဖမ်းဆီးသွားလိုက်ပြီးမုံရွာထောင်ကြီးကိုပို့လိုက်တဲ့အကြောင်းစတာဒီဒီတစ်ပတ်မှာဖော်ပြနေတဲ့အကြောင်းတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင် VOA ကနေပုတ်ထူးနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါရယ် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်ကျမတို့အစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေအားလုံးကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါရယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်ခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုတင်ဆက်ပါမယ်ဒီတစ်ပတ်မြန်မာမျက်မှောက်ရေးရဆွေးနွေးခန်းအစီအစဉ်မှာမြန်မာနိုင်ငံရဲ့ဥပဒေဟာပဟိုချုပ်ကိုင်မှုများလွန်ပြီးကျောင်းသားတွေလွတ်လပ်စွာစုဝေးခွင့်တမကဖွဲ့စည်းခွင့်ကိုပိတ်ပင်ထားတယ်ဆိုပြီး1960တဝိုက်ကရန်ကုန်တက္ကသိုလ်ကျောင်းသားတမကကောင်းဆောင်လည်းဖြစ်ဝါရင့်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးသာပန်းတမရဦးသိန်းစိန်ရဲ့ပညာပေးအကြံပေးပညာရေးအကြံပေးအဖွဲ့ကောင်းဆောင်ရန်ကုန်ဝိဇာသိပ်ပန်တက္ကသိုလ်ကတိကဟောင်းဒေါက်တာရရင်နယ်တို့နဲ့ဦးကျော်စံသားတို့သုံးသပ်ဆွေးနွေးထားပါရဲ့ရှင
်အစိုးရကပြဋ္ဌာန်းတဲ့ပညာရေးဥပဒေဟာဘ ਹੁ ချုပ်ကိမှုများလွန်းတဲ့ဆိုရဲကျောင်းသားတွေရဲ့ဝေဖန်ချက်ကိုဆရာမဘယ်လိုသဘောရပါလဲခင်ဗျာ
ကျမကတော့ဒါကျောင်းသားတွေကိုရှင်းပြခြင်းပါလေဘ ਹੁ ချုပ်ကိမှုကတစ်အချက်ပေါ့လေသူတို့ထင်တယ်လို့လဲထင်တယ်လို့လည်းမများပါဘူးနည်းချက်ကတချို့အရာတွေကအခုချိန်မှာအသင်ကူပြောင်းရေးကာလမှာဟိုဘခုကမချုပ်ကင်လို့မဖြစ်ဘူးကျမနည်းနည်းလေးအချင်းကျုံပေါ့လေရှင်းပြပြစီ
ဟုတ်ကဲ
့ဘယ်လိုလဲဆိုတော့ကျမတို့တက္ကသိုလ်နဲ့ဒီဂရီကောလိပ်တွေက169ကျောင်းရှိတယ်အခု169ကျောင်းဆိုတာအများကြီးဆိုတော့ဒီဟာတွေဒီကျောင်းတွေအားလုံးကိုကျမတို့ကဟုတ်ပြီဟိုဟိုလွတ်လပ်စွာကိုပိုင်အုပ်ချုပ်ခွင့်ပေးလိုက်တဲ့အမျိုးသားပညာရေးဥပဒေကကိုပိုင်အုပ်ချုပ်ခွင့်ဆိုတာတို့တဲ့မှုနောက်ရွှေ့ပြောင်းမှု transfer နောက်ဒီအလုတ်ခံထားတဲ့ဟိုကိစ္စပေါ့လေဒီကိစ္စဒီကိစ္စရက်သုံးရက်မှာလုံးဝဝေမပါတော့ဘူးပညာရေးဝန်ကြီးဌာနကလည်းမကင်တော့ဘူးအစိမ့်ပညာဦးစီးဌာနဆိုတာလည်းနောက်ဆိုရှိတော့မှာမဟုတ်ဘူးအခုဆိုရင်လောလောဆယ်တက္ကသိုလ်မှာကတိကတက်ကွန်လေးပမောက္ခဖြစ်ချင်ရင်ဒီအစိမ့်ပညာဦးစီးဌာနကိုင်နေစစ်တွေရနေရန်ကုန်ပြောင်းရင်သိမြင့်ပညာဦးစီးဌာနကိုင်းနဲ့အဆရှိတဲ့ပြင်ဒါရီယာကျမတို့မလုပ်တော့ဘူးဆိုပြီးမူထဲမှာပါပါတယ်သို့တော့လည်းပဲ69ကျောင်းဆိုတော့တချောင်းနဲ့တချောင်းကလည်းအရေးချင်းမတူဘူးသွမ်းအားတွေလည်းမတူဘူးမတူတော့ပညာရေးမူတွေနောက်ပြီးသင်ညွှန်းညွှန်းတဲ့နဲ့ပတ်သက်တဲ့ပညာအရေးချင်းအဆင့်တန်းမူတွေနောက်တစ်ခုကဘတ်ဂျက်ချပေးတဲ့မူတွေအဲ့ဒီမူတွေကိုတော့လုံးလုံးစေတော့ထိန်းချုပ်ထားရမှာပဲဒါကတော့ဟိုနိုင်ငံတကာအရှုထောင့်နဲ့ကြည့်ရင်လည်းနားလည်နိုင်ပါလေဥပမာစင်ကာပူနိုင်ငံသိနာမည်ကြီးတဲ့ National University of Singapore NUS ဆိုတာကဟိုချုပ်ကိုင်မှုကနောက်ပြီးဆုံးသူတို့ short ချလိုက်တာ2004ခုနှစ်မှာ short ချလိုက်တယ်ဆိုတော့စင်ကာပူလိုခင်မီတိုးတက်တဲ့နိုင်ငံတော်အစိုးရတက်ကြလို့ဆိုတော့ဘလို့ပဲတက်တော့အစိုးရနည်းနည်းပါးပါးတော့ ီ policy ပေါ့လေမူအပိုင်းမှာတော့ပါလိမ့်တယ်2004အထိနောက်ပိုင်းကျမှလုံးဝဖွင့်ချပလိုက်တာဆိုတော့ကျမတို့ကလည်းအဲ့ဒီအဆင့်မရောက်သေးပါဘူးအဲ့လိုလုံးဝဖွင့်ချဖို့ဒီ budget တွေကလည်းဟိုအင်အားနည်းနေပါတယ် budget တွေခွဲဝေဘူးကလည်းဘယ်လိုပဲပြောပြောဟိုမူချပေးရမှာပဲ
ဒါ
မဲ့ဒီတက္ကသိုလ်တွေမှာအုပ်ချုပ်မှုကိုဝင်ဆက်ဖက်လာဆိုမဆက်ဖက်ဘူးကျမအဲ့ဒါပြောချင်လို့ပါ
ဟုတ်ကဲ့ဆိုတော့အဓိကကတော့ပတ်စံခွဲပေးဖို့အစိုးရကမိခိုအားထားနေရတဲ့ဆွဲသဘောပေါ့ဆရာမ
ဟုတ်တယ်လေမိခိုအားထားရတော့မဟုတ်ဘူးလေဒါနိုင်ငံတော်ပတ်စံကိုတုံးရင်တော့နိုင်ငံတော်စံနေတော့လေးစားရမယ
်ဟုတ်ကဲ့ဒါကဘ ਹੁ ချုပ်ကွိုင်မှုအပိုင်းဖြစ်ပါတယ်လွတ်လပ်စွာစီယုံတဲ့အပိုင်းမရောက်သေးပါဘူးဥဒါမန်ဘယ်လိုသဘောရပါလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘ ਹੁ ချုပ်ကွိုင်မှုများလွန်တယ်လို့ဝေဖန်တဲ့ကိစ္စတော့ဒီဥပဒေကို
ဘ ਹੁ ချုပ်ကွိုင်မှုကတော့အခုဟာကအစားစားအရာမှာတပြည်တော့ဖြစ်နေတာပဲဗျာအခုကခင်ဗျဟိုဒီမိုကရေစီပေးတယ်ဆိုပေမဲ့ဟိုတစ်အစိုးရတဖြစ်လဲအရာသားအစိုးရဆိုပေမဲ့ဒီအာဏာကိုထုတ်ကင်ထားတာပဲအဲ့တော့ဘ ਹੁ ထုတ်ကင်မှုကရှိနေတာပဲဒါပညာရေးတစ်ခုတည်းမှမဟုတ်ဘူးအားလုံးကရှိနေတယ်အဲ့တော့ဘ ਹੁ ထုတ်ကင်မှုမရှိဘူးဆိုတာတော့မဟုတ်ဘူးဗျကျွန်တော်အမြင်ကတော့
ဘ ਹੁ ထုတ်ကင်မှုတော့တကယ်
ဟုတ်ပါတယ်ဆရာပြောတာမှန်ပါတယ်ဘ ਹੁ ထုတ်ကင်မှုမရှိဘူးဆိုတာတော့မဟုတ်ဘူးဒါမှကျမရှင်းပြနေတာဒီဟိုဆရာအများစုကျောင်းသားအများစုကမကြိုက်တဲ့ဒီ transfer route promotion တို့ကိုဘကောချုပ်မကင်ထားတော့ဘူး management လည်းမချုပ်ကင်ဘူးဥမာအဲ့ဒီတက္ကသိုလ်ရဲ့ဘဏ္ဍာရေးကိုသူတို့ကသူတို့ manage လုပ်မှာကျမဥပမာပြောမယ်ဟိုဒီကုန်တက္ကသိုလ်ကကျောင်းသား2000ကျော်ရှိတယ်အဲ့2000အတွက် budget ကိုဘကောချပေးမယ်နောက်ဘလို3ဆိုတာမပြောတော့ဘူးတခုရှိတယ်တချို့ budget ကတော့လကအတွက်ထားမယ်ဒါကတော့သမီးရိုးကြပဲလေဒါမဲ့ကျန်တာတွေကကြိုက်တယ်လို့တုံးလို့ရတယ်လေဘတ်ဂျက်ကလကအတွက်ဆိုတော့နိုင်ငံတော်ဝန်ထမ်းတွေကိုအဲ့ဒါတွေတော့လကပေးရမှာပေါ့မချုပ်ကင်ပါဘူးအုပ်ချုပ်ရေးအရာမချုပ်ကင်ဘူးငူအရာသာကျမတို့ဒီဟိုအမျိုးသားပညာရေးဥပဒေမှာချုပ်ကင်တယ်လို့ပြောတာငူအရာတော့ဒီနိုင်ငံတော်ရဲ့တက္ကသိုလ်တွေဆိုတော့ငူကတစ်ခုပဲရှိရမယ်လေ
ဒါမဲ့ကျွန်တော်တစ်ခုကဘ ਹੁ ချုပ်ကင်မှုဆိုတဲ့နေရာမှာဘူထုတ်ကံမှုရဲ့အစွဲပွားလေးတို့တခုဟိုမြင်တယ်ဒါကအမှန်ကအစွဲပွားလို့မဟုတ်ဘူးဗျသူတို့ရဲ့အလေးအနက်ထားတဲ့ကိစ္စဗျကျောင်းသားသမဂ္ဂရင်းတဲ့ကိစ္စကျောင်းပညာရေးမြင့်တယ်ကော်မတီဆောင်ရွက်မှုလုပ်ငန်းတွေနေပါတဲ့မိမိတက်လို့ဆိုဖွဲ့စည်းပြီးဒီမှာခံကြွေးအဖွဲ့မှာတဲ့တောင်းခွဲလိုက်အတန်းလိုက်အထူးပြုလိုက်ဆိုပြီးတော့တောင်းတာပုံစံတွေအဲ့ဒါကျောင်းသားသမဂ္ဂကိုပြောချင်တာဗျကျောင်းသားသမဂ္ဂဆိုတဲ့စကားကိုသူကကြောက်နေတယ်ဗျကျောင်းသားသမဂ္ဂဆိုတာသမဂ္ဂဆိုတာကခရဟောစကားဗျသူကကျောင်းသားသမဂ္ဂကိုပေါ့ကျောင်းကြောက်တက်ခဲ့လို့ဗျကျောင်းသားရဲ့ဖြတ်ခဲ့တော့တရှိချောက်နေတယ်အဲ့ဒါတော့သမဂ္ဂဆိုတာမပြောသူကသမဂ္ဂလို့ပြောရင်ရှင်းနေတာပဲဗျအဲ့ဒါမျိုးတွေရှိတယ်ဗျဘာဘို့သူကမှုပဲ
ဟုတ်ကဲ့နောက်တစ်ခုကဒီမှာကန့်ကွက်တဲ့ပညာရေးစနေပြပြင်းပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ဆိုတဲ့အဖွဲ့ကစာထဲမှာလည်းဗာပြောထားလဲဆိုတော့ပညာရေးဝန်ထမ်းအားလုံးကိုကျင့်တရားကောင်းမွန်ကကိုပိုင်ဆုံးဖြတ်ဆောင်ရွက်နိုင်မှုနှင့်ကိုတိုင်းတာဝန်ယူတတ်မှုဖွံ့ဖြိုးလာမှုအပေါ်မူတည်၍ဘ ਹੁ ချုပ်ကင်မှုစောချသည့်စနစ်ကိုကျင့်သုံးရေးဆိုပြီးတော့ရေးထားပါတယ်တဲ့ဥပဒေပုံမှန်၄အပိုက်ခွဲတိုင်းရင်ကောင်းမှာဆိုလိုသည့်အချက်မှာဆရာဆရာမများဤဂုဏ်သိက္ခာကိုထိပါသဖြင့်ပြင်းထန်စွာကန့်ကွက်ပါသည်လို့ဆိုထားပါတယ်ဆရာမအဲ့ဒါကိုတွေးမိပါလားခင်ဗျာ
အဲ့တော့ကျမသဘောမတူဘူးဘာဖြစ်လို့ဆရာဆရာမဆိုတိန်ကျုံကြီးပြောတာကျောင်းသားတွေလိုပဲကျမတို့ဒီအစိုးရလိုပဲဘယ်သူမှတော့ဟိုတိန်ကျုံကြီးနေအဲ့လိုဟိုစိတ်ခါစော်ကားတယ်လို့ပြောလို့မရဘူးတရားဥပဒေချိုးဖောက်ရင်တော့ဒါဟိုချိုးဖောက်တာပဲကျမပြောတာကိုကျောင်းသားတွေကိုကျူရှင်ပြပြီးဒီချစားနေတာတွေအများကြီးရှိတယ်အဲ့တော့ကိုကုံတိတ်ခါနဲ့ညီအောင်ကိုနေတော့ဟုတ်တာပေါ့ဒါအရေးယူတဲ့တော့ယူရမှာပဲလေဒါဟိုကျမတို့လည်းဤဥပဒေတွေငါ့ကိုထပ်မယ်လို့ထင်ပါလေ
ခုနတောင်းသားသမက်ကဖွဲ့စည်းခွင့်ကိုမပေးရင်လို့ဘ ਹੁ ချုပ်ကင်မှုဟာဒီဟာနဲ့ဆက်ဆက်နေဥပဒေမှန်ကတော့ဒါចောင်းသားတွေကိုသတ်ခဲလို့ចောင်းသား36နေသမက်က36နေလို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေမှန်နဲ့ဆက်လက်ပြီးတော့ဘယ်လိုပွင့်လင်းသွားအောင်လုပ်နိုင်မယ်ထင်ပါလေဒီကိစ္စကိုចောင်းသားသမက်ကဟိုလှုပ်ပေးလိုက်ရင်သူတို့ကိုတကယ်အန္တရာယ်ပြုလာနိုင်တဲ့အခြေအနေရောရှိနေလို့လားခင်ဗျာ
ဟုတ်ပြမရှိပါဘူးဗျာကျွန်တော်တို့ဒီမှာဟို1958ခုနှစ်ကဗျာဖဆပ်ပလကွဲတယ်ဒီမြန်နဲ့စံရှင်းကွဲတော့ဥမှုကတိုင်းပြည်ရဲ့ငြိမ်းချမ်းရေးတိုင်းပြည်ရဲ့ပြည်တွင်းစိတ်ကိုရက်စေခြင်းနဲ့ဆိုတော့တွေးကြံပါလာတယ်တိုင်းပြည် ဒီလူတို့ကိုတက်ညာတဲ့ပုံစံတွေပါလာတယ်အဲ့တော့ကျွန်တော်တို့ကျောင်းသားသမက်ကဆန်းရှင်းကိုထောက်ခံတယ်ဆန်းရှင်းကိုထောက်ခံလိုက်တော့ဦးနှုတ်အစိုးရတက်လာတော့ကျွန်တော်တို့နဲ့အစိုးရနဲ့ပြေးလေတယ်ပဲဘယ်လောက်ကြီးပြေးလေလဲဆိုရင်စက်တိုင်းဘယ်လောက်ကြီးကောင်းလဲဆိုကျွန်တော်ကျောင်းသားသမက်ကဥဆောင်ပြီးတော့ကျွန်တော်တို့ပညာရေးညှိနှောင်းဖွယ်ပွဲလုပ်နေအဲ့မှာပညာရေးနဲ့ပတ်သက်တဲ့ ပညာရေးညှိနှောင်းဖွယ်ပွဲလုပ်နေအဲ့မှာပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့ဗျအထူးဖြင့် academic freedom နောက်ပြီးတော့ကျောင်းသားတွေရဲ့လွတ်လပ်ခွင့်အဲ့ဒါတွေတောက်ချောက်လုံးလာပြီးတယ်ပြင်ကျွန်တော်အဲ့ဒီဆုံးဖြတ်ချက်တွေကိုကျွန်တော်အကောင့်တွေပို့ဖို့ကိုဦးနှုကနောက်ဆုံးအခမ်းအနားအပြီးမှာကျွန်တော်တို့ကိုအဲ့ခံကျွေးမွေးတဲ့နေ့မှာဒါတွေကိုတို့အကောင့်တွေပို့ကြအောင်မင်းတို့ကတို့လုပ်ကြ ကိုယ်လည်းတက်ခွင့်ပေးတယ်အဲ့လိုကြီးပြီးတယ်ကြောင်းသားနဲ့ပြီးတယ်ဘုရားလွယ်ပါနဲ့ကျွန်တော်တို့ကျောင်းသားဆိုတာကျွန်တော်တို့လည်းကျောင်းသားဘဝမှာဆယ်နှစ်ကျော်တမကလူလာတာပဲကျွန်တော်တို့ကညာလူလိုဆက်ဆံတာမဟုတ်ပါဘူးကျွန်တော်ကျောင်းသားတွေကဂျန်ဝင်းဖီတောင်းလို့ကျင်းတယ်လိုလာမှုလို့ကျင်းတယ်အဲ့ဒါကိုကျွန်တော်တို့လည်းနားလည်မှုရပါတယ်ဗျာဘုရားတစ်ချိန်ချောက်နေတာဗျာတမကဆိုရင်သူက
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လက်ပြောနေနေဗျာဟုတ်ကဲ့ဆီယမနိုင်ငံတကာမှာလည်းပဲလွတ်လပ်တဲ့နိုင်ငံတွေရဲ့တက္ကသိုလ်တွေမှာចောင်းသားသမဂ္ဂတွေရှိနေတာပဲဆီယမလန်ဒန်တက္ကသိုလ်မှာဆိုရင်လည်းပဲចောင်းစာဝင်တဲ့ចောင်းသားသစ်တွေကိုចောင်းသားသမဂ္ဂကកောင်တာကြီးဖွင့်ပြီးတော့បាលុបាលុသူတို့ရဲ့សារ៉ានတွေတခါတည်းဝေပင်းတယ်လွတ်လပ်လပ်လုပ်နေကြတာပဲမြန်မာနိုင်ငံမှာအဲ့လိ
ာပါလိုက်ဥပဒေကနှောင့်နေသွားမယ်ကျမတို့ကဥပဒေကိုတချမ်းနေရာမှာဟိုအမြန်ကိုလိုအပ်နေတာအဲ့တော့ကျမတို့ပညာရှင်တွေနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဘလို့ပဲပြောပြောဒီဥပဒေကိုမြန်မြန်ဖြစ်စေချင်တယ်လေနိုင်ငံသားကောင်းဖြစ်ဖို့နောက်ပညာသင်တာတက်တက်ညောတယ်အဲ့ဒါဆိုတော့ဒါကဒီဟိုအဖွဲ့အစည်းတွေဖွဲ့ဖို့တမက်ကဖွဲ့ဖို့ကလုံးဝပိတ်ထားတယ်လို့မဆိုလို့ပါဘူးနောက်ဆိုလဲဒီဥပဒေတွေလုံးလို့ရတာပဲဒါကျမတို့ပညာရှင်အမြင်မို့လို့
ဟုတ်ကဲ့
ဆိုတော့ဟိုပါပေါ့မှန်ပါတယ်ဆရာပြောတာမှန်တယ်နိုင်ငံညာဒီဟိုလွတ်လပ်တဲ့နိုင်ငံတွေမှာပေါ့ဒီဒီမိုကရေစီအပြည့်အဝရပြီးသားနိုင်ငံတွေမှာကျောင်းသားတမက်ကတွေကျမတက်ခဲ့တက်ကြိုးလဲဒီလိုပဲကျမသားတက်ခဲ့တဲ့တက်ကြိုးလဲဒီလိုပဲရှိပါတယ်ကျောင်းသားတမက်ကတွေအဲတခုတော့ကွာတယ်ဆရာကြီးဒါပေမဲ့အခုနံပါတ်၁ချက်ကမြန်မာနိုင်ငံကအခုအသွင်ကူးပြောင်းရေးကာလအသွင်ကူးပြောင်းရေးကာလဆိုတော့ကျမတို့ဒီအင်ဒိုနီးရှားရဲ့သင်္ကန်းစာတချို့ယူရမယ်ချက်ချင်းကိုလွှတ်လိုက်လို့ဘဟုကနေလွှတ်လိုက်လို့ကစိငယ်ရဲ့ဖြစ်ကုန်မယ်အဲ့တော့အစင်းလိုက်အစင်းလိုက်ဘလို့ပဲပြပြောဟိုသွားခြင်းတဲ့ပုံစံကိုကျမနားလဲပါတယ်ကျမနားလဲမှုတော့ရှိတယ်နော်အစင်းလိုက်ဒီဖြစ်ဖြစ် decentralization လုပ်တာအင်ဒိုနီးရှားမှာတော်တော်လေးကိုသိုးသွားတယ်သူကတို့ပြုတ်ပြီးချက်ချင်းဒီပညာရေးကိုပညာရေးရောကျမရောလွှတ်လိုက်တော့ဖြစ်ချင်တဲ့လူဖြစ်ကုန်တယ်အဲ့ပထမတစ်ချက်နောက်တစ်ချက်ကဟိုအစဉ်ကူးပြောင်းရေးကာလဖြစ်တဲ့အတွက်ဒီကျောင်းသားတမက်ကကိစ္စနဲ့ပတ်သက်ရင်တစ်ဖက်ကိုတစ်ဖက်အမြင်မကြည့်ဘူးတွေဖြစ်နေတယ်စောစောဆရာကြီးပြောသလိုပေါ့လေဆရာကြီးဦးစောကပြောသလိုဟိုအမြင်မကြည့်ဘူးဖြစ်နေတယ်အမြင်မကြည့်ဘူးဆိုတာကျမပြောမယ်နိုင်ငံညာကကျောင်းသားတမက်ကကျမကြုံဦးတဲ့ကျောင်းသားတမက်ကတွေဟာအဓိကဘာတွေလဲဆိုတော့သူတို့ကဒီဟိုနိုင်ငံရေးပဲလုပ်ဖို့မဟုတ်ဘူးတခြားကိစ္စတွေလည်းဆွေးနွေးလို့ရတယ်။ဟိုပါဘောယဉ်ကျေးမှုတော့တမိုင်းတော့နောက်ဒီပြည်နိုင်ငံကြီးအကြောင်းတော့ဒီမနေ့ပဲကျွန်မပြောနေဥမာတောင်အာဖရိကမှာရှိတဲ့အဖြူအမဲဟိုဟိုဟာပြဿနာပေါ့လေကျွန်မတို့ခေတ္တကတော့အဲ့ဒါတွေဆွေးနွေးခဲ့ပါလေ။ဆိုတော့အမဲအစိုးရနဲ့အတိုက်ခံလည်းမဟုတ်ဘူးအစိုးရတော့ဝေဖန်ဝေဖန်မယ်ပေါ့။ဆိုတော့ခေတ္တကအခုပြည်သူလူထုတွေမှာဘလို့အောင်းမိနေလဲဆိုတော့တချို့တွေကဒီကျောင်းသားသမီးကဟိုဒီအစိုးရဟိုဟာပေါ့လေဟိုတော်လန်မှုအစိုးရကိုဆန့်ကျင်မှုလို့မြင်နေတယ်တကယ်တော့လည်းဟိုနားထောင်မှုလိုတယ်ပေါ့လေနှစ်ဖက်စလုံးကျမပြောတာဟိုဖြည်းဖြည်းအချင်းအတိုင်းတာတစ်ခုထိတော့ပေးဖို့လိုတယ
်ဟုတ်ကဲ့ဆရာမ
နော်ကျမလည်းကျောင်းသူဖြစ်ပါလေတက္ကသိုလ်ဆရာမဘဝမှာလည်းအနည်း20ကျင်လည်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်မှာ အဲ့တော့ကျမလည်းဖိတ်ခေါ်ပါတယ်ပညာရှင်တယောက်အနေနဲ့တက္ကသိုလ်ဆရာမတယောက်နေတော့ဒီကျောင်းသားလေးအချိန်မြင့်ကျမစီလာတိုင်းမှာလာပြောပါကျမလည်းပြောပြပါမယ်လို့ကျမဖိတ်ခေါ်ပါတယ်
ဦးချောစန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့ နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ် PP Chain 9:00မှာ Asia Set 7 ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ အခုနောက်ဆုံးနားဆင်ကြရမယ့်မြန်မာတခွင်အစီအစဉ်မှာတော့ရန်ကုန်မြို့ရင်းမှာပြန်လည်ဖွင့်လှစ်ပေးလာတဲ့အပန်းဖြေဥယျာဉ်တွေပန်းခြံတွေအကြောင်းကို VOA
သတင်းချောင်းမှတင်ကြေးလင်းကလေ့လာတင်ပြထားပါရရှင်။ရန်ကုန်မြို့ထဲမှာအခုလိုအပန်းဖြေရနေရတဲ့အရင်ကထပ်ပိုပြီးများလာပါပြီ။ဒီပန်းခြံတွေကိုရန်ကုန်မြို့ရဲ့စီပင်သားရဲကော်မတီကဦးဆောင်ပြီးတော့ပြုပြင်မွမ်းမံနေသလိုတုတ်ကလိကပိုင်ကော်မတီတွေကလည်းငှားရမ်းဖွင့်လှစ်လာနေကြပါပြီ။ ဒီပြုပြင်မှုမှန်ပြန်ဖွင့်လှစ်လာတဲ့ပန်းခြံတွေအကြောင်းကိုတော့ဒီတစ်ပတ်မြန်မာတခွင့်အစီအစဉ်မှာတင်ပြပေးသွားမှာပါရှင်။လူနေထူတတ်တဲ့ရန်ကုန်မြို့ထဲမှာမြေလွတ်မြေရိုင်းတစ်ပင်နေခုတ်ထွင်ပြီးနေအိမ်တိုက်တာတွေပိုဆောက်လာကြပါတယ်။တစ်ပင်ပန်းမှန်နေရော်နယ်လာတဲ့မြို့ပြတွေမှာတော်ဝန်ကျင်ထိန်းသိမ်းမှုနဲ့လူအများအပန်းဖြေဖို့ကိုအဓိကရည်ရွယ်ပြီးအခမဲ့ပန်းခြံတွေဖွင့်ပေ
ဟိုမြို့တွေမှာဟိုလူနေများလာနေမြပေါ့နော်ဟို green area တွေရောက်ကြလာရှိတယ်ပေါ့အဲ့တော့ဥရောဒါ green area တွေတိုးပွားဖို့ပေါ့နော် green area တိုးပွားလာလဲဆိုလို့ရှိရင်ဒါခုနကတော့ပြောတဲ့ဒီ carbon dioxide တို့ဟိုလူဒုက္ခပေးတဲ့ဓာတ်ငွေတွေပေါ့နော်နေရာတွေကိုဆွေးနိုင်တဲ့ green area တိုးပွားဖို့ကနံပါတ်1ချက်ပေါ့နံပါတ်2ချက်ကတော့ဒီအများပြည်သူကိုနော် relax ပေါ့နော် relax အနားယူပန်းဖြေဖို့ဟိုပြည်သူလူထုပေါ့အဓိကတော့ဟိုဥတီတာတော့ပြည်သူလူထုအတွက်ပါပဲအများပြည်သူလူထုအနားယူပန်းဖြေနိုင်စေဖို့နောက်တစ်ခုကတော့ဘုလိုဒီထက်မှကစားကွင်းလေးတွေလုပ်ပေးထားတယ်ဒါကလေးငယ်တွေပေါ့ကလေးငယ်တွေအတွက်ဟာကျန်းမာစေဖို့နောက်ဘုလိုရှင်အားကစားနေခြင်းပစ္စည်းတွေတက်ပေးထားတယ်ဒါလည်းဟို healthy ပေါ့ healthy ဘိုင်းနဲ့ပတ်သက်ပြီးတော့ဒီလိုလိုကျမရေးအတွက်ပေါ့
အခမဲ့ဖွင့်လစ်ပေးထားတဲ့ပန်းချန်လေးကိုလူကြီးလူငယ်ကလေးငယ်တွေလာရောက်အပန်းဖြေသလိုနိုင်ငံသားတွေလည်းလာရောက်လဲပတ်ကြပါတယ်ပန်းဥယျာဉ်ထဲကအလှဆင်ပစ္စည်းတွေကိုထိမ့်သိမ့်မှုတန်ရှင်းတရားစေဖို့လည်းလိုအပ်ပါတယ်ဥညွမင်းလွင်ကလူရဲ့တော်တော်များများဝင်တဲ့ပန်းချန်လေးကိုထိမ့်သိမ့်တဲ့အခါလုံခြုံရေးနဲ့တန်ရှင်းရေးကိုပိုအလေးပေးပြီးလုပ်ဖြစ်တဲ့အကြောင်းရှင်းပြပါတယ
်ဒီအဓိကတော့ခုနပြောတဲ့ပန်းချန်တွေမှာရှိတဲ့ပြည်သူပိုင်နဲ့ပစ္စည်းပေါ့နော်ပြည်သူပိုင်နဲ့ပစ္စည်းတွေဖြည့်ဆည်းဆုံးရှုံးမခံရအောင်နော်ဟိုဘာမခိုးယူမခံရအောင်ပေါ့နော်အပင်ရစပေါ့အပင်တချို့ပင်တွေဆိုလဲအမှုရှိတဲ့အပင်ရှိမယ်ဒါတွေဟိုလာယူဟိုလည်းကူကူနဲ့ယူမသွားလို့မရအောင်ပေါ့ဒီလိုမျိုးထိမ့်သိမ့်တဲ့အနေအထားမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ဟိုတန်ရှင်းပိုင်းပေါ့အဓိကတော့ပန်းချန်တွေမှာတော့ဟိုတန်ရှင်းပိုင်းကအရင်လိုအပ်ပါတယ်လိုအပ်တဲ့အခါကျတော့ဒီတန်ရှင်းပိုင်းမှာဆိုလို့ရှိရင်လဲဒီအခုလက်ရှိကျင့်သုံးနေတာတော့ sustainable ပေါ့နော်စဉ်ဆက်မပြတ်ဟိုအမိုက်ကိုဆိုတဲ့ဘောကအချိန်တစ်ခုမှမှကျုံတဲ့တိမ့်တဲ့စနစ်မဟုတ်ဘူးပေါ့နော်စဉ်ဆက်မပြတ်ပေါ့ဟိုဝန်ထမ်းတန်ရှင်းဝန်ထမ်းတွေအလှဲ့ကြလှဲ့ပြီးတော့မှဟိုမနိုင်ဝဲဆိုနိုင်ဝဲတနိုင်ဆိုတနိုင်ဟိုလှဲ့ပြီးတော့ရှင်းလင်းရေးပေါ့လုပ်နေတယ်လို့ပြည်သူလူထုကိုလည်းဥရောဒါအတိပေးတယ်ပေါ့နော်ပညာပေးတယ်ဒီအမိုက်တွေကိုမပြစ်ဖို့
ကလေးကစားခွင့်နဲ့အားကစားပစ္စည်းတွေပါထည့်သွင်းပေးထားတဲ့မဟာဗန္ဓုလပန်းချန်လေးကိုကလေးတွေကစားဖို့လာပို့ပေးတဲ့မိခင်တူကလည်းဒီလိုပန်းချန်လေးရှိလာတဲ့အပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ
။သဘောကျပါတယ်နော်။အဲကစားစရာတွေများတယ်ပေါ့နော်။လွတ်လွတ်လပ်ကလေးပြေးကစားလို့ရတယ်ဆို။လာပို့တာ။အဲကစားခွင့်မှတိတ်ရှိရနော်။တရိဆိုင်ပို့တယ်နော်။အဲ့ဒါပဲပို့ဘူးလေ။ Happy World လို့နော်။အမျိုးလွတ်လွတ်လပ်ပို့ကောင်းတော့မှာ။ရခင်ရမှာနော
်ဘသူမစို့လွတ်လွတ်လပ်လပ်ဝင်ရောက်အပန်းဖြေနိုင်ပြီးတတရရရှိတာကြောင့်လာလေရတာစိတ်ချမ်းသာတယ်လို့လည်းလူငယ်တူကဖွင့်ဟပါတယ
်ဒီပန်းချန်လာရတာစိတ်ချမ်းသာတယ်ပြီးတော့ကလေးတွေဆော့တာကိုလည်းမြင်ရတော့စိတ်လေးချမ်းသာတယ်ပြီးတော့ပန်းချန်ဝင်ခြင်းကလည်းအလကားဖြစ်တယ် ပြီးတော့ view ကလည်းဆတယ်လူတော်များများလည်းဒီကိုလာတယ်အပန်းဖြေကြတယ်တချို့လူငယ်တွေတော်များများလည်းဂီတာတီးကြတယ်အဲ့လိုပေါ့နော်သူတက်ဆန်လည်းလောက်ကြတယ်စားလည်းကြက်ကြအဲ့လိုပုံစံမျိုးလို့ကြတော့စိတ်ဆူညံမှုလည်းတိတ်မရှိသလိုခံစားလို့လည်းကောင်းတယ်ခံစားလည်းလွယ်တယ်စိတ်ချမ်းသာတယ်ပေါ့ပြောမဆို
အများပြည်သူနဲ့ကလေးတွေပါအပန်းဖြေဆော့ကစားတဲ့နေရာမှာအချို့အတွဲတွေကလည်းထိမ့်ထိမ့်သိမ့်သိမ့်နေထိုင်မှုလိုအပ်ပါတယ်။ပန်းညံထဲမှာတစ်ပင်တွေများပြီးခြုံထူးတဲ့အခါစိတ်ကြွယ်ရာဖြစ်လာပြီးမစင်မကျင်နေတာမျိုးတွေမဖြစ်လာနိုင်အောင်နောက်ပိုင်းပန်းညံဒီဇိုင်းဆွဲကြတဲ့ကမြင်ကွင်းတွေရှင်းလင်းအောင်လည်းစီစဉ်ထားတယ်လို့ဥညိုမင်းလူကဖြေဆော့ပြောဆိုလိုက်ပါတယ်
။အခုနောက်ပိုင်းပန်းညံတွေရဲ့ဟိုပလန်ပေါ့ပလန်မှာကဒီလိုမျိုးမဖွင့်မရပြုလုပ်နိုင်တဲ့အနေအထားမျိုးဟိုမရောက်ရအောင်ပေါ့နော်အရင်တော့ဆိုရင်တော့ပန်းချန်တွေမှာပန်းပင်တွေနဲ့ချုပ်ထွေးပြီးတော့ပေါ့နော်မြင်ကွင်းကွယ်တယ်ဟိုအမောင်ကျတယ်ပေါ့ဘုရားအခုကဆိုလို့ရှိရင်တော့ဟိုမြင်ကွင်းရှင်းအောင်လက်ရှိဟိုပုံစံနဲ့ပေါ့ဥပမာဆိုရင်မာဘန်လူကပန်းချန်လူမျိုးပေါ့နော်ဝေးရနေလှမ်းကြည့်လိုက်ဒီလိုရှိရင်အကုန်လုံးပေါ့ရှင်းရှင်းလင်းလင်းနဲ့မြင်နေရအောင်ဘုရားဒီစောက်နေပါလေ
လူရည်ထူတက်လာပြီးလူနေအိမ်တွေတိုက်တာတွေပုံများလာတဲ့ဒီမျိုးပြတွေမှာအခုလိုမျိုးပန်းဥယျာဉ်တွေပန်းချက်တွေကိုနေရာပေးပြီးတိဆောက်လာတာကိုတွေ့ရပါတယ်။အများပြည်သူတွေအတွက်ရည်ရွယ်ပြီးဖွင့်လှစ်ထားတဲ့ဒီပန်းချက်တွေရေရှည်တည်တံ့ခိုင်မြဲဖို့ကိုတော့ပြည်သူတွေကပါပါဝင်ထိန်းသိမ်းဖို့လိုအပ်နေတဲ့အကြောင်းကိုဒီမှာတစ်ခွင်အစီအစဉ်ကနေတင်ပြလိုက်ရပါတယ်ရှင်။ကျွန်မတင်ကြီးလင်းပ
ါ။မြန်မာတစ်ခွင်အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့တနာ ਈ စာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ပုတ်ထူးနေ့အစီအစဉ်အဆုံးမတိုက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲအကြီးညာပေးပါအောင်ရှင
်။စကိုင်းတိုင်းမုံရခိုင်မှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာဆန္ဒပြသူတွေကိုနေနေရမှာလူအသေးပြောက်ရှိခဲ့တဲ့ပေါ်ဆွေမကင်းဖြစ်ရတယ်လို့ပြပရောက်တရုတ်ကုမ္ပဏီတွေအနေနဲ့တာဝန်သိသိဆောင်ရွက်ကြဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာလုတ်ကင်နေတဲ့တရုတ်နိုင်ငံဝမ်ပေါင်ကုမ္ပဏီကဒေသခံနေထိုင်ကနေသိမ်းယူထားတဲ့မြေနေရာတွေမှာခြံစည်းရုပ်ခရရာကတင်းမာမှုတွေပေါ်ပေါက်ခဲ့ရမှာတင်းကြောင်နေတုန်းကလူတူတင်နတ်တီမှတည်ဆုံခဲ့တဲ့အထိဖြစ်ခဲ့ရတာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နဲ့မြန်မာတို့ဟာရင်းနှီးတဲ့မိတ်ဆွေတွေအဖြစ်နိုင်ငံအကျိုးစီးပွားတွေရှိနေကြပေမဲ့ပြည်ပမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံကကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့ဥပဒေတွေလှုပ်ထွန်းလို့နေတွေကိုလိုက်နာကြဖို့ပြောဆိုထားပါတယ်။ယူကရိန်း၊ယူကရိန်းနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေအပါအဝင် OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တို့ဟာယူကရိန်းနိုင်ငံရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအဆုံးသတ်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေဒီကနေ့ပြုလုပ်ကြမှာဖြစ်ပါတယ်။ OSCE အဖွဲ့ကဥဆောင်ပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲအတွင်းစက်တင်ဘာလကရရှိထားတဲ့အဖြစ်ကရစရေးသဘောတူညီချက်ခိုင်မအောင်ဘယ်လိုလုပ်ဆောင်မလဲဆိုတဲ့အချက်လဲပါဝင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်တိုက်ခိုက်မှုတွေတိတိသားသားကျဆင်းသွားခဲ့ပါတယ်။ဆွေးနွေးကြမယ့်အထည်ခြေထားမှာရှိနေတဲ့တပ်ဖွဲ့တွေနဲ့လက်နက်ကြီးတွေရှော့ချရေးအကျဉ်းသားဖလှယ်ရေးယူကရိန်းရှေ့ပိုင်းမှာရှိတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့ပေးရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့မျှော်လင့်ရပါတယ်။ Miss the Board Union အတိုင်းလိုက်နာဆောင်ရွက်ကြဖို့ယူကရိန်းဝန်ကြီးချုပ် Arseniy Yatsenyuk ကလည်းဒီကနေ့ပြုလုပ်တဲ့အစိုးရဝန်ကြီးအဖွဲ့ CEO ဘွဲ့အတွင်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။IS Islam စစ်သွေးကြွတွေပေါ်ပြုလုပ်နေတဲ့စစ်စင်ရေးအတွင်းစီးရီးယားနိုင်ငံမြောက်ပိုင်းမှာဂျော်ဒန်တိုက်ခိုက်ရေးလေပြတ်ကျသွားခဲ့ပြီးတဲ့နောက်အစ္စလာမ်စစ်သည်ကြွတွေကသူတို့ရဲ့လေယာဉ်မှူးတူကိုဖမ်းဆီးထားတယ်လို့ဂျော်ဒန်နိုင်ငံကပြောပါတယ်။ဒီလေယာဉ်မှူးရဲ့အသက်ဘေးအန္တရာယ်လုံခြုံရေးအတွက်အစ္စလာမ်စစ်သည်ကြွတွေမှာတာဝန်ရှိကြောင်းလဲဂျော်ဒန်စစ်တပ်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာအကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေပိုတိုးလာနေတယ်လို့ဝန်ကြီးချုပ်တိုနီအက်ဘော့ကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲအကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ရှားမှုတစ်ခုအဖြစ်လူနှယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အသက်20အရွယ်နဲ့21နှစ်အရွယ်လူငယ်တွေကိုဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမူကမတ်သိန်းကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American တိုင်းရ�ဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတူမီတာ2430နဲ့40ရောကနေဖမ်းယူနာဆင်နိုင်ကြပါရရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းကြပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.